လုံးကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2003ခုနှစ်ဇန်နဝါရီလ5ရက်ရန်ကုန်မြို့စံကြောင်းမြို့နယ်အောင်ချမ်းသာရက်ွက်တိရိမင်္ဂလာလံကံမြင့်ကျောင်းတိုက်တွင်ဆင်းခြင်းပါတယ်ဒုတိယအကြိမ်မြောက်ကလေးအထုတရားပွဲဓမ္မဒါနတရားအလှအမတဒါနအမြိုက်နိဗ္ဗာန်အလှဓမ္မသဘင်မှာကလေးရဲ့လို့ဆုံးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလှပြီးလူမှဖြစ်ပါတယ်သာဓုသမီးတို့ဖုံဖုံပထမဆုံးဟောခဲ့တဲ့တရားကောင်းစဉ်ကဘာလဲတော့လိမ္မာလိုက်တာကလေးရဲ့တဲ့ဒုတိယတစ်ပုဒ်ကသိလှတာပဲကလေးရဲ့တတိယတစ်ပုဒ်က
ကုညီပါကွယ်ကလေး
ကုညီပါကွယ်ကလေးရဲ့တဲ့ဒီနေ့လဲအဆုံးသတ်ကတော့ကလေးရဲ့ဆိုတာလေးနဲ့ဆုံးမှာပဲအဲ့ဒါဘုံဘုံဟောကတဲ့တရားဟောခဲ့တဲ့တရားသုံးပုဒ်ခေါင်းစဉ်လေးကိုနမူနာယူပြီးတော့ခေါင်းစဉ်လေးတွေကိုယ့်ဘာသာကိုပြောကြည့်ပါအောင်သားတို့သမီးတို့ဘယ်လိုပြောရင်ကောင်းမလို့ဘုံဘုံပြောကြည့်လားမပြောနဲ့လေအစ်စ်တစ်ခုပြောကြည့်ပါအောင်ဘာဘာကလေးရဲ့လို့ပြောမလို့ပါတယ်ကြိုးစားလိုက်ပါကလေးရဲ့တဲဟုတ်ပါလားသားတို့သမီးတို့နော်ကြိုးစားလိုက်ပါကလေးရဲ့တဲ့ဒါဆိုသားတို့သမီးတို့ကကြိုးစားကြရဲ့လားကြိုးစားပါရဲ့ကြိုးဘယ်နှချောင်းကုန်သွားပြီတော့ကြိုးတွေစားမှပြောတာမဟုတ်ဘူးနော်ကြိုးစားရမယ်အားထုတ်ရမယ်မပြင်းရဘူးနောက်ခေါင်းစည်းတစ်ခုလှုပ်ကြည့်ပါအောင်ဘယ်လိုလှုပ်အောင်မလဲစားတော်လိုက်တာကလေးရဲ့တဲ့အဲ့ဒါလည်းကောင်းတာပဲနော်ဒါရီသမီးတို့စတော်လိုက်တာကလေးရဲ့ဆိုတော့ကိုမိပါတွေကိုအကိုတွေကိုဦးတွေဒေါ်တွေကိုအမတွေကကျမဆရာမတွေကစတော်လိုက်တာကလေးရဲ့လို့အပြောခံရအောင်ကြိုးစားရမှာမဟုတ်လားကြိုးစားရမှာစတော်လိုက်တာကလေးရဲ့ဆိုလည်းမှန်တာပဲနော်ကဲနောက်တစ်ခုလောက်စဉ်းစားကြည့်ပါအောင်ဗါရဲဟာဟောရှင်ကြီးလိုက်တာကလေးရဲ့တဲ့နော်အဲ့တော့အဲ့ဒီရင်ကြီးလိုက်တာကလေးရဲ့လို့ကိုကိုကိုအပြောခံရအောင်ရင်ကြီးရမှာပေါ့နော်ကိုမူရလည်းပဲရင်ကြီးရမယ်နှုတ်ကအပြောဆိုကလည်းရင်ကြီးရမယ်စိတ်နေစိတ်ထားလေးရလည်းရင်ကြီးရမယ်တရသမီးတို့ရင်ကြီးရမှာဘယ်နှခုလဲ3ခုကိုရဲ့နှုတ်ရဲ့စိတ်ရဲ့ကိုကိုကာယကံလို့ခေါ်တယ်နှုတ်ကိုဝစီကံလို့ခေါ်တယ်စိတ်ကိုမနောကံလို့ခေါ်တယ်ဒီတော့သားတို့သမီးတို့ယဉ်ကျေးလိုက်တာကလေးရဲ့လို့သူများအပြောခံရဖို့အတွက်ကိုတဲ့လိမ္မာယဉ်ကျေးတဲ့လူကြီးမိဘတွေသူတော်ကောင်းပညာရှိတွေကအပြောခံရဖို့အတွက်သားတို့သမီးတို့ကံဘဏ္ဍပါယဉ်ကျေးရမှာလေ
3ပ
ါးပြောကြည့်ပါဦးအဲ့ဒီကံ3ပါးကကာယကံဝစီကံမနောကံကာယကံဆိုတာကိုယ်အပြုမှုပေါ့ဝစီကံဆိုတာနှုတ်အပြောအဆိုမနောကံဆိုတာစိတ်အတွေးအကြံအဲ့ဒါလေးတွေယဉ်ကျေးရမယ်။ကဲနောက်တစ်ခုပြောပါအောင်။ဟောညံကောင်းလိုက်တာကလေးရတဲ့သိဟုတ်တာပေါ့နော်။အခုဒီသားလေးသမီးတွေအကုန်လုံးညံသိကောင်းတာပဲ။ဖုံဖုံပြောဟောခဲ့တဲ့တရားကောင်းစဉ်တွေပြောပြပါဆိုလဲမှတ်မိတာပဲ။ပါဏတိပါဒသူ့အသက်မတတ်နဲ့ဆိုတော့ဘယ်လိုမှတ်မှာလဲတ
ော့။ဘာစကားနဲ့ဘာကြည့
်။သူ့အသက်မတတ်နဲ့ဘာစကားနဲ့ဘာကြည့်ရှိတယ်။ဘာစကားသူများတက်တက်လို့ရှိရင်ဘတ်စကားနဲ့ခေါင်းအကျိတ်ခံရပြီးသေးမယ်ပြီးတော့ဘတ်ကြည့်ရကြတော့ကြက်ကိုလဲလိပြီးတက်ခဲ့တဲ့အတွက်ကြောင့်လဲလိန်ပြီးတော့သေရတယ်တဲ့အဒိဏဒါနသူများပစ္စည်းမခိုးနဲ့လှူရမယ
်မဲချစ်ကောင်း
မဲချစ်ကောင်းမဲချစ်ကောင်းလေးလို့စေတနာတရားတရားနဲ့လှူရမယ်တဲ့ကာမေတုမိစ္ဆာစာရကာမဂုဏ်တွေအပျော်ပါးတွေမလိုက်စားနဲ့
လုံးနဲ့ပြား
လုံးရကန်နေပြားလိမ့်မယ်မုဒ္ဒဝါဒလိန်ညာပြီးတော့မပြောနဲ့မမငံငံပြောမယ်ယတိယသစ္စာစကားမှန်တာပြောတာဟုတ်နော်ပေကြီးရက်ကိုမတောင်းနဲ့ကြတော့ဖုန်ကြီးအယူတယ်ဟုတ်တယ်ဖုန်ကြီးမှယူလူရတာမယူတော့ဘူးလားဖုန်ကြီးယူရတာနမူနာပြောပြခဲ့တာဟုတ်မနေ့ကနော်အဲ့တော့ကိုကိုတိုင်းအရက်တောင်းရင်အယူဖြစ်တယ်အရက်ဝယ်ပေးရင်ခေါင်းရည်လောင်းခံရတယ်အမီးရောက်လို့ရှိရင်ဟုတ်တယ်အယူကူတဲ့ဆရာဝန်ဖြစ်မယ်တဲ့နော်အဲ့ဒါကြောင့်မလို့မူရနဲ့ပတ်သက်လို့ဘာမှမလုပ်ရဘူး။ကဲသားတို့သမီးတို့ခုနသားတို့ပြောသလိုပေါ့ခေါင်းစဉ်တက်လိုက်တာညံကောင်းလိုက်တာကလေးရဲ့ဆိုတော့ခု၅ပါးသီလနဲ့ပတ်သက်လို့တွဲပြီးမှတ်ထားတဲ့ဟာဒီမှမှတ်မိဘူးလား ။မှတ်မိတယ်။မှတ်မိတယ်ဆိုတော့ညံကောင်းလိုက်တာကလေးရဲ့လို့ပြောတဲ့နာပေါ့။ကဲနောက်တစ်ခုပြောပါအောင်နောက်ဆုံး ပါတယ်ကဲကဲဟုတ်ပြီကံကောင်းလိုက်တာကလေးရယ်ဆိုကံကောင်းကြတာဘာလို့ရမှာတော့အလုတ်ကောင်းမှကံကောင်းမှာမလားကဲဆိုလိုက်ပါအဲ့ဒီဆံပေါ်လေးအလုတ်ဆိုတာကံကံဆိုတာအလုတ်ကဲအဲ့ဒီလိုကောင်းကောင်းပြောကောင်းကောင်းလုပ်ကောင်းကောင်းစဉ်းစားမယ်ဆိုရင်ကံนี่မကောင်းဘူးလား
ကောင်းပါတယ်ဗျ
ကောင်းတယ်အဲ့ဒါဆိုရင်လေပညာရှိသူတော်ကောင်းတွေကမိဘဆရာသမားတွေကသားတို့သမီးတို့ကိုကံကောင်းလိုက်တာကလေးရဲ့လို့ချိုးချိုးသားသားလေးပြောကြမှာပေါ့အဲ့တော့ဒီနေ့ဖုံဖုံဟောမှာကတော့သားတို့သမီးတို့ပြောတဲ့ခေါင်းစဉ်ထဲမှာမပါဘူးမပါပေမဲ့သားတို့သမီးတို့နေတိုင်းနှုတ်ဆက်တဲ့အခါမှာဆိုနေတာလေးရှိတယ်မလားဘယ်လိုတဲ့တော့ဆိုကြည့်ပါအောင်လောဘကိုအဲ့ဒီနှုတ်ဝမဲ့ဟာကဘယ်နှပါးရှိတ
ော့
ဘာတွေတော့လောဘဒေါသမောဟဆက်ရမဲ့တရားကဘယ်နှပါးတ
ော
့သုံးပါးအဲ့ဒါတွေကဘာတွေလဲအလောဘ
အဒေါသအမော
ဟအလောဘအဒေါသအမောဟလောဒောမောပေါ့တို့ကောက်ပြောရင်နော်လောဒောမောကိုနှုတ်ပြီးတော့အလောအဒေါအမောနဲ့ဆက်ရမယ်အဲ့ဒါလေးကိုပဲဖုံဖုံကဒီနေ့နှုတ်ဆက်လိုက်ပါကလေးရဲ့လို့ဟောပါမယ်ဒီနေ့ဟောမယ့်တရားကောင်းစဉ်ကဘာလဲလဲနှုတ်ဆက်လိုက်ပါကလေးရေဒီနေ့ကလည်းမနေ့ပြန်ဆိုတော့နှစ်ပါးဟောအမှတပါးတည်းဖုံဖုံဟောတာဒီနေ့နောက်ဆုံးမဟုတ်ဘူးလားနောက်ဆုံးဆိုတော့ဖုံဖုံကနှုတ်ဆက်လိုက်တာပေါ့နော်သာဓုသမီးတို့ဆိုနေတဲ့ဆံပိုလေးရဲ့အဓိပ္ပာယ်ကိုလည်းဟိုဗတ်စကန်နဲ့ဗတ်ကြည့်လိုမျိုးတွဲပြီးမှတ်လို့ရအောင်ပေါ့နော်လောဘကိုဘာလို့ရမှာလဲတော့
ဟောရမှာ
လောဘကိုနှုတ်မီတဲ့အဲ့ဒီလောဘကိုနှုတ်မီဆိုတာနဲ့လောဘဆိုတာဘာတုံးသာဓုသမီးတို့
လူကျင
်နာဆွေလနာတက်မတာตายရာမမောတာအဲ့ဒါတွေကလောဘတင်းနည်းပြောရင်တော့မပေးကျင်နာကိုပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေကိုသူများမပေးကျင်နာကိုတယောက်တည်းပဲသုံးဆွဲကျင်နာကိုတယောက်တည်းပဲခံစားကျင်နာကိုဘာလို့ခေါ်လဲလောဘလို့ခေါ်တယ်မတရားလူကျင်နာကြတော့ဝိတမလောဘလို့ခေါ်တယ်ဘာလို့ခေါ်လဲ
ဝ
ိတမလောဘဝိတမဆိုတာလူပုံမှန်ရှိတဲ့လောဘထဲပို့ပြီးတော့လူကျင်တာပေါ့အဲ့တော့ပုံမြင်လေးတစ်ပုဒ်ပြောပြမယ်နော်တခါတုန်းကဥစဉ်ဖုံဖုံတို့ရဲ့မြတ်စွာဘုရားအလောင်းကရွှေဟင်းသာကြီးဖြစ်ခဲ့ဘူးတဲ့ဘာဖြစ်ခဲ့တယ်လဲ
ရွှေဟင်းသာကြီးပါ
ဟင်းသာတော့တွေ့ဘူးတယ်မလားဘာနဲ့တူလဲဘဲနဲ့တူတယ်နော်ပကြီးတွေထဲမှာတော့ဟိုအတွန့်လေးတွေအတက်ကလေးနဲ့လှအောင်လုပ်ထားပေးမယ်တကယ်အပြင်မှာကတော့ဘဲနဲ့တိတ်မထူပါဘူးအတူတူပါပဲဒါမလို့သားတို့သမီးတို့စိတ်ကူးတဲ့မှာတော့ရွှေဟင်းသာဆိုရင်ရွှေရောင်လေးတဝင်းဝင်းနဲ့အချွန်လေးတွေအတက်လေးတွေနဲ့မျက်စိတွေမြင်ရလား မြင်တယ်အဲ့ဒါဖုံဖုံတို့ဖရာအလောင်းကလေဖရာအလောင်းပြင်မယ်လို့လေအကုသိုလ်ကံလေးတွေဗာလေးတွေလည်းအကျိုးပေးတော့တရိစ္ဆာန်ဖြစ်ရတယ်ရွှေဟင်းသာဖြစ်တော့သူ့ရဲ့အတောင်ပံတွေကတကယ်ရွှေအစ်စ်တွေဖြစ်နေတာပေါ့အဲ့ဒါအရင်ဘဝတုန်းကဘယ်ဘဝကလာတယ်လဲဆိုတာကိုရွှေဟင်းသာကမှတ်မိတယ်မှတ်မိတော့အရင်ဘဝတုန်းကသူကအသက်ငယ်ငယ်ရွယ်ရွယ်နဲ့တည်ခဲ့တာကိုတည်ခဲ့တော့သူ့မိန်းမရဲ့သူ့သမီး၃ယောက်ရဲ့လူပြည်မှာကြံခဲ့တယ်အဲ့တော့သူတို့ကလည်းပင်ပင်ပန်းပန်းဆင်းဆင်းရဲရဲနဲ့အသက်မွေးနေရတယ်အရန်ဆင်းရဲတာပေါ့ဆင်းရဲတော့ငါမိမနဲ့ငါသမီးတွေချမ်းသာအောင်ငါရဲ့ရွှေတောင်ပံလေးတွေပေးအောင်မပဲဆိုပြီးတော့သူနေတဲ့တောကြီးတွေကနေအဲ့ဒီသူ့မိမနဲ့သူ့သမီးတွေရှိတဲ့အိမ်ကိုလာတယ်ပြန်လာပြီးတော့မိမနဲ့သမီးတွေကအော်ရွှေဟင်းသာလေးရှာလိုက်တာလှလိုက်တာနဲ့ဆိုတော့ပြေးပြီးတော့လည်းကင်ကြရောငါနေလို့ရဲ့အဖေပဲအရင်ဘဝကနေလို့အဖေပဲနေလို့ဆင်းရဲနေတာငါမကြည့်ရလို့ရွှေတောင်ပံလေးတွေလာပေးခြင်းလို့အဲ့တော့တယောက်ကိုအတောင်တစ်ခုစီနှုတ်ယူကြတယောက်ကိုအတောင်ဘယ်နှခုစီတော့ခုစီ
ပါဗျာ
တစ်ခုစီနှုတ်ရဆိုတော့မိမကရွှေတောင်ပံတစ်ခုနှုတ်သမီး၃ယောက်ကလည်းတစ်ခုစီနှုတ်ရွှေတောင်ပံဘယ်နှခုရသွားလဲ
၄ခု
အဲ့ဒီရွှေတောင်ပံလေးတွေရောင်းစားပြီးတော့စားစရာတွေဝယ်ဝတ်စရာတွေဝယ်အိမ်တွေဘာတွေဆောက်နှစ်လ၃လလောက်လာတဲ့ခါကျ နှစ်လသုံးလလောက်ရောက်တဲ့ခါကျတော့လေရွှေဟင်းသားကြီးကပြန်လာတောင်ပန်လေးတွေလာပြီးအမေမိမနဲ့သမီးသုံးယောက်ကနှုတ်ယူအဲ့ဒီလိုနဲ့အဲ့ဒီမိမနဲ့သမီးသုံးယောက်ကချမ်းသာလာကြတယ်ဆဆရရအရှင်ပြေလာကြတယ်စာဝတ်နေကြီးပြည့်စုံလာကြတယ်တဲ့ဒီနေ့ကျတော့အမေကပြောတယ်သမီးတွေစုဝေးပြီးတော့သမီးတို့လာကြပါဦးအမေတို့အရင်တော့ကနဲ့မတူတော့ဘူးရွှေဟင်းသားကြီးကြောင့်အရှင်ပြေလာပြီဟုတ်တာပေါ့အမေရဲ့အရင်တော့ဆိုသမီးတို့သိဆင်းရတာပဲအခုဆိုဘာလုံးမမလုပ်ဖဲနဲ့အဆဆရရပြည့်စုံနေတယ်သမီးကြီးကလည်းပြောသမီးလက်ကလည်းဟုတ်တယ်မေသားတို့သမီးတို့တွေစားဝတ်နေစားဖို့နေပြည့်စုံတာမဟုတ်ဘူးရွှေတွေငွေတွေလည်းဝတ်နိုင်ဆင်နိုင်ကြပြီသမီးထွေးလေးကလည်းသမီးတို့အဆဆရရအရှင်ပြေနေပြီဘာမှပင်ပင်မမမလို့ရဘူးစသဖြင့်ဖြင့်ရွှေဟင်းသားကြီးကိုကျေးဇူးတင်တဲ့အကြောင်းတွေပြောကြတာပေါ့ဒါပေမဲ့မိမကြီးကအရန်လောဘကြီးတယ်လောဘကိုမနှုတ်နိုင်ဘူးပေါ့မနှုတ်နိုင်တော့သမီးတို့ရွှေဟင်းသားဘယ်နေ့မှလာမလဲရွှေဟင်းသားကြီးဘယ်နေ့မှလာမလဲနဲ့ညှော်နေရတာသိမ့်မောတာပဲမြော်ပေးမဲ့ပေါ်မလာလို့ရှိရင်လည်းစိတ်ညစ်ရအောင်ပဲဒီတော့သမီးတွေကအမေရဲ့ဖေဖေကရင်လူဘွားတော်ကလည်းသမီးတွေကိုသိချစ်တာပဲသမီးတွေကိုသိအလူလိုက်တာပဲမလာဘဲတော့မနေပါဘူးလာမှာပါ။အော်ညီတို့ဘယ်ပြောနိုင်မှမလဲသူကတရိษံတရိษံဆိုတော့သိယုံကြည်စိတ်ချရတာမဟုတ်ဘူးတော်ကြနေမလာတော့ဘူးဆိုပြီးတော့အဆက်ဖြတ်လိုက်လို့ရှိရင်ငါတို့ဘယ်သွားခေါ်ရမှလည်းမသိဘူးဘသူကိုလူကြုံပါမှလည်းမသိဘူးဘယ်မှာနေမှလည်းမသိဘူး။အော်အမေရဲ့အဲ့ဒါတော့စိတ်ပူမနေပါနဲ့အဖေကလာမှာပါပဲညီတို့ကတော့လာမယ်ပြောနေသိမ့်မသေးကြဘူးငါကတော့ဒီလိုစိတ်ကူးထားတယ်ဒီတစ်ခါလာလို့ရှိရင်တော့ရွှေဟင်းသားရဲ့တောင်ပန်လေးအကုန်လုံးနှုတ်ယူလိုက်မယ်ဒါမှတစ်သက်လုံးမကြောက်မကြမပူမပင်နေရမယ်ငါသေသွားလို့ရှိရင်လည်းနင်တို့ကိုစိတ်ချလက်ချထားနိုင်ခဲ့မယ်ဆိုတော့သမီးတွေကဝိုင်းပြီးတော့တာတယ်မလုပ်ပါနဲ့မမေရဲ့မလုပ်ပါနဲ့အမွှေးတွေအကုန်လုံးနှုတ်လိုက်ရင်ဖေဖေနာသွားမှာပေါ့ဖေဖေသေသွားမှာပေါ့ဖေဖေကတော့အဲ့ဒီလိုမလုပ်ပါနဲ့သမီးတော်ကဘလို့ပဲတာတာအမေရမရဘူးလောဘကြီးတယ်တော့ပါကြည့်ရကဲညီတို့ငါနဲ့အတူမပိုင်ရင်လည်းနေငါကြည့်စီစဉ်မယ်ဆိုပြီးတော့နောက်တစ်ခါရွှေဟင်းသားကြီးလည်းလာရောရွှေဟင်းသားကြီးကိုလှောင်ကြိုင်လေးနဲ့ထည့်လိုက်တယ်။လှောင်ကြိုင်လေးနဲ့ထည့်ပြီးတော့ရှိသမျှအတောင်တွေအကုန်လုံးနှုတ်ယူလိုက်တယ်။နှုတ်ပြီးတော့တက်တာကြီးထဲမှာရွှေတောင်မန်းလေးတစ်ခုစီတန်းစီပြီးတော့ထည့်လိုက်တယ်။ထည့်လည်းပြီးထည့်ပြီးတော့ကြည့်လိုက်တဲ့အခါကျတော့တောင်မန်းလေးတွေကတဖြည်းဖြည်းနဲ့ဖြူသွားတယ်။နောက်ဆုံးကျတော့ရွှေရောင်တွေအကုန်လုံးပြောက်ပြီးတော့တောင်မန်းအဖြူရောင်တွေကြီးပဲဖြစ်သွားတယ်။အဲ့ဒီကြမ်းမှာအမေကြီးလည်းပဲမျက်ရည်တွေကျပြီးတော့စိတ်တွေဆင်းရဲသွားတာပေါ့ဒါပေမဲ့သမီးတွေကတော့အဖေကိုတနာလုံးလို့တောင်ပန်တစ်ခုမှမရှိဘဲနဲ့အသားကြီးပဲကျန်တော့တဲ့ရွှေဟင်းသားကြီးကိုဆွံ့နေပါလေလိမ့်ပေးပြီးတော့ပြုစုကြတယ်အစာတွေဝအောင်ကြွေးကြတယ်တဖြည်းဖြည်းနဲ့ရွှေဟင်းသားကြီးကအသားကြီးတွေပြည့်ဖြူလာတယ်တောင်ပန်လေးတွေလည်းပေါက်လာတယ်တောင်ပန်တွေပြည့်စုံလာတယ်ပြန်နိုင်တဲ့ထိအောင်အားကောင်းလာတယ်ဒါပေမဲ့ပြန်ပေါက်လာတဲ့အတောင်တွေကရွှေတောင်ပန်တွေမဟုတ်တော့ဘူးဘာတောင်ပန်တွေပဲဖြစ်သွားလဲရိုးရိုးအဖြူရောင်တောင်ပန်နေဂျိုင်းတောင်ပန်နေလို့ဘဲတောင်ပန်နေလို့အဖြူရောင်နေကြီးပဲဖြစ်သွားတယ်တဲ့ရွှေမဖြစ်တော့ဘူးရောင်စားလို့မရတော့ဘူးဘယ်သူမှလည်းမဝယ်တော့ဘူးကြက်တောင်တော့လုတ်လို့ရချင်းရမှာပေါ့နော်ကြက်တောင်ကတော့ဘဲမွေးနဲ့လုတ်တာမှလားအဲ့ဒီကြတော့မှအမေကြီးကမျက်ရည်တွေကျပြီးတော့ငါမှားပြီငါမှားပြီနဲ့ပြောတယ်သမီးတွေကအဲ့ဒီမှာအမေကိုမျက်စောင်းထိုးပြီးတော့ကြည့်ပြီးတော့ငိုကြတာပေါ့ရွှေဟင်းသားကြီးကလည်းကဲသမီးတို့အရင်တော့ကဖေဖေပေးထားတဲ့ရွှေတောင်ပန်လေးတွေကိုပဲရောင်းစားပြီးတော့အသက်မွေးကြပြီးတော့အဲ့ဒီရွှေတောင်ပန်လေးတွေကိုဂယုတစိုက်မပြအောင်ထင်းသိမ်းထားကြ။နောက်ကတော့ဖေဖေသမီးတို့ကိုချစ်လွန်းလို့သမီးတို့ကိုရွှေတောင်ပန်လေးတွေပေးခြင်းပေမဲ့အခုဖေဖေမှရွှေတောင်ပန်တွေမရှိတော့တဲ့အတွက်ပေးလို့မရတော့ဘူးဆိုပြီးတော့ရွှေဟင်းသားကြီးကတော်တဲ့ကိုပြန်ထွက်သွားပါလေတဲ့။အခုရွှေတောင်ပန်တွေမရတော့ဘဲနဲ့အဖြူရောင်တောင်ပန်တွေဖြစ်ကုန်တာဘာကြောင့်လဲ
။
လောဘကြီးလို့ဟုတ်တယ်။အမေကြီးကလောဘကြီးလို့သမီးလေးလည်းဒုက္ခတွေရောက်သွားကြတာအဲ့ဒီအမျိုးသမီးကအမေကြီးကလောဘကိုမနှုတ်ဖဲနဲ့ဘာတွေသွားနှုတ်တာတော့
လောဘ
ရွှေတောင်ပန်တွေသွားနှုတ်တာနော်လောဘကိုမနှုတ်ဖဲနဲ့ဘာတွေသွားနှုတ်တော့
ရွှေတောင်ပန်တွေ
သွားနှုတ်တာတနည်းပြောတော့အမွှေးတွေသွားနှုတ်တာပေါ့ဟုတ်လားအဲ့တော့မှတ်ထားလိုက်လောဘကိုနှုတ်ပြီအမွှေးမနှုတ်နဲ့ဘယ်လိုလဲတော့ကိုယ့်အကူမှတ်ထားမှာနော်ခုနတရားသိမ့်လို့ဆိုတဲ့အခါလောဘကိုနှုတ်ပြီအမွှေးမနှုတ်နဲ့လို့သွားမဆိုနဲ့နော်ကိုယ့်အကူမှတ်တာလောဘကိုနှုတ်ပြီဆိုလောဘကိုမနှုတ်ခွင့်နဲ့အမွှေးနှုတ်လို့ရှိရင်တော့ဒုက္ခရောက်လိမ့်မယ်ရွှေတောင်ပန်နေမရတော့ဘဲနဲ့ဖြူရောင်တောင်ပန်နေပဲရလိမ့်မယ်ဒါကြောင့်ဆိုလိုက်လောဘကြီးရင်ဆင်းရဲမယ
်လောဘကြီးရင်ဆင်းရဲမယ
်မဆင်းရဲခြင်းရင်လောဘမကြီးနဲ့အဲ့လိုလဲဆိုလို့ရတယ်နောက်တစ်မျိုးဆိုလောဘကြီးရင်ဆင်းရဲမယ
်
လောဘနေရင်ချမ်းသာမယ
်
ဆိုလိုက်လောဘကြီးရင်ဆင်းရဲမယ် လောဘနေရင်ချမ်းသာမေ၃ခေါက်ဆိုလိုက်အဲ့တော့တာရုသမီးတို့အမွှေးနှုတ်ရမှာလားလောဘနှုတ်ရမှာလားအမွှေးရတော့သူများအမွှေးလည်းမနှုတ်နဲ့ကို့အမွှေးလည်းမနှုတ်နဲ့နှုတ်လို့ရှင်တော့ဒုက္ခရောက်လိမ့်မယ်နော်လောဘကိုနှုတ်မီပြီးတော့ဗာလဲအလောဘနဲ့ဆက်မီလောဘကိုနှုတ်ပြီးတော့အလောဘနဲ့ဆက်ရမယ်တဲ့လောဘဆိုတာကသူများကိုမပေးကျင်တာကိုကြီးပဲသုံးကျင်တာအလောဘဆိုတာအဆိုတာကမရှိနော်တာရုသမီးတို့အင်္ဂလိပ်စာမှာ no တို့ nan တို့ an တို့သုံးတာရှိတယ်မလားလို့ဆိုရင်မရှိဘူးပေါ့အဲ့တော့အာလောဘဆိုတော့လောဘမရှိဘူးသူများကိုမပေးခြင်းနဲ့စိတ်မရှိဘူးဆိုတော့ပေးခြင်းနဲ့ပေါ့ကိုရှိတဲ့ပစ္စည်းလေးကိုစားနေတဲ့မုံလေးသူများကစားခြင်းလို့နည်းနည်းပေးစမှဆိုရင်ပေးမှလားကိုပစားထဲပဲထည့်ပြမှလားအဲ့ဒါပေးရမှနော်ဒါမှလည်းတချို့ကြတယ်လေကိုဝေစုရတဲ့မုံကိုစားကြည့်ပြီးတော့သူများမုံအတင်းလူတောင်းရင်တော့လေပေးရမှလားနည်းရင်ပိတ်အောင်ရမှလားနေရင်တော့ပြိမအုပ်ပါနဲ့နော်နည်းနည်းလေးတော့ပြင်းနေတဲ့လောက်တော့ပြေးလိုက်ပါအောင်နော်အဲ့တော့ကိုယ်မှရှိတဲ့ပစ္စည်းဥစ္စာတွေကိုမနှမျောပဲနဲ့သူများကိုပေးတာကတော့ဘာလို့ခေါ်လဲအလောဘအဲ့ဒီအလောဘနဲ့ကနှုတ်ရမှာလားဆက်ရမှာလားဆက်ရမှာအလောဘနဲ့ဆက်မြည်ဆိုတဲ့အတွက်ကြတော့ဒါတို့သမီးတို့ကောင်းပွိုင်နတ်သားလို့မှတ်ထားလိုက်တော့ဘာနတ်သားတဲ့တော့
ကောင်းပွိုင်နတ်သား
ကောင်းပွိုင်နတ်သားကောင်းပွိုင်စာသိတယ်မလားသ
ိပါရဲ
့ဗျာခုတော့ကောင်းပွိုင်ရုပ်ရှင်ကားတွေဘာတွေမရှိတော့ဘူးလားရှိသေးတယ်မကောင်းဆိုတာဘာ COW ကောင်းဆို
တ
ာဘာလွား BOW ဘီအိုဝိုင်းဘွိုင်းဆိုတာယောက်ျားလေးကောင်းရဲ့ဘွိုင်းရဲ့နှစ်ခုပေါင်းလိုက်တော့
ဘာယောက်ျားလေ
းနွားကြောင်သားလေးပေါ့နွားကြောင်တဲ့ကောင်လေးပေါ့နွားကြောင်တဲ့ကောင်လေးဆိုတော့နွားကြောင်သားလို့ခေါ်တာပေါ့အဲ့တော့နွားကြောင်သားနှစ်သားအကြောင်းပြောမှာနော်တခါတော့ကနွားကြောင်သားလေးတယောက်ရှိတယ်နွားကြောင်သားဆိုတော့ဆင်းရဲမလားချမ်းသာမလား
ဆင်းရဲပါဗျာ
ဆင်းရဲတယ်သူများရဲ့နွားတွေကိုအငှားကြောင်ပေးရတာဟိုအင်းကနွား10កောင်ဒီအင်းကနွား10កောင်အဲ့လိုနဲ့နွားတွေမနေ့စောစောကြတော့ဟိုအင်းလိုက်ယူလိုက်ဒီအင်းလိုက်ယူလိုက်နွားတွေတအုပ်ကြီးယူပြီးတော့နွားတွေစားတယ်မျက်ခင်းတွေရှိတဲ့နေရာသွားပြီးကြောင်းရတာညနေပြန်ရောက်တဲ့ခါကျတော့သူ့အိမ်နဲ့သူ့ပိုင်ရှင်နဲ့သူ့နွားတွေကိုပြန်အပ်ရတာဒီခြံက10កောင်ဆိုအဲ့ဒီခြံက10កောင်အဲ့ဒီခြံနဲ့ပြန်ထည့်အဲ့ဒီလိုနဲ့နွားចောင်းပြီးတော့သူကအသက်မွေးဝမ်းကြောင်းပြုရတယ်သူများနွားចောင်းရတယ်ဆိုတော့ပညာတက်လို့လားမတက်လို့လားမတက်လို့တတော်သမီးကနွားចောင်းခြင်းလားတတိဖြစ်ခြင်းလားတတိဖြစ်ခြင်းပညာတတ်အောင်ကြိုးစားမှာเนาะအဲ့တော့တနေ့ကျတော့သူကနွားကြောင်းမှုသွားရင်လည်းလက်ကင်ဘဝအဟောင်းလေးထဲမှာမုံလေးတစ်ခုထည့်လာခဲ့တယ်တဲ့မယောမုံလို့ခေါ်တယ်ဘာမုံနဲ့လဲမယောမုံဆိုတာဆံမုံမှာပဲဆံတစ်မျိုးနဲ့လုပ်ထားတဲ့မုံဘိန်းမုံတော့တွေ့ဘူးတယ်မလားအ
ဲ
့တော့ဘိန်းမုံကလည်းဆံနဲ့လုပ်တာပဲမှလားအဲ့တော့ဘိန်းမုံလို့ပဲထားလိုက်တာတို့သူတို့မှတ်မိလို့အောင်เนาะအဲ့တနေ့ကျတော့ဘိန်းမုံတွေကိုလက်ကင်ဘဝအဟောင်းလေးအစုပ်လေးထဲမှာထုတ်ပြီးတော့နွားကြောင်းမှုထွက်လာတယ်နွားအင်းရဲလည်းဘာမှမစားခဲ့ရသေးဘူးနွားစကြက်ကိုရောက်မှနွားတွေကိုကြောင်းပြီးတော့မှသူကဒီမုံလေးဖြီးပြီးတော့စားမယ်ဆိုပြီးတော့ယူလာတာမင်းနဲ့စောစောဘိုက်ကလည်းစားတာရေတစ်ခွက်ပဲတောက်ခဲ့ရသေးတယ်အဲ့ဒါနဲ့နွားကြောင်းမဲ့နေရာလေးလည်းရောက်ရောအရှင်မဟာမောက်ကလန်မထေမြတ်ကြီးတရုသမီးတို့ကိုတရက်ပုံမြင်နေထဲမှာပါတဲ့အရှင်မြတ်ကြီးပေါ့အဲ့ဒီအရှင်မြတ်ကြီးကလည်းဆွမ်းခံကြွလာတယ်အဲ့တော့နွားတွေကလည်းဟိုမှာသူများတခြားလူတွေစိုက်ထားတဲ့ပဲခင်းတွေကိုဝင်ပြီးတော့စားတော့မလို့လုပ်နေတယ်ပဲခင်းနေဆိုတော့ပဲပင်နေတယ်ဆိုတော့စားလို့ကောင်းတာပေါ့အဲ့ဒီပဲခင်းတဲ့ကိုဝင်လို့လောက်တော့နွားတွေကိုလည်းလိုက်ပြီးတော့600အုံးပဲဒီဘက်မှာကြည့်လိုက်တော့လည်းယဟန္တာရှင်မကြီးကဆွမ်းခံထွက်နေတယ်နွားចောင်းသားလေးကလည်းကောင်းမွန်လေးကလည်းအာလောဘနဲ့ဆက်တဲ့ပုဂ္ဂိုလ်လောဘကိုနှုတ်ပြီးတော့အာလောဘနဲ့ဆက်တဲ့စိတ်တက်ကလေးရှိတဲ့ပုဂ္ဂိုလ်ဆိုတော့ယဟန္တာရှင်မကြီးကိုသူစားဖို့ယူလာတဲ့မုံလေးလောင်းကျင်တယ်ငါအရင်ဘဝတော့ကဘာမှမလှူခဲ့လို့ဆင်းရဲရတာအခုတော့နောင်ဘဝထိမှအခုလိုမဆင်းရဲအောင်ကလှူမှဖြစ်မယ်ငါစားမဲ့မုံလေးမစားတော့ဘူးတကိုက်မကူမကိုက်တော့ဘူးတဖဲမကူမစားတော့ဘူးယဟန်တော်ယူပဲလှူလိုက်တော့မယ်ယဟန်တော်ကိုလှူလိုက်လို့ရှိရင်လေဟိုကနွားတွေကပဲခင်းထဲမှာပဲပင်နေဝင်စားအောင်မှာအဲ့တော့ငါဘာလို့ဝင်ရင်ကောင်းမလဲခေါင်းကုတ်ပြီးတော့စဉ်းစားတယ်အဲ့တော့ပဲခင်းတဲ့ကိုနွားတွေဝင်စားလို့ပဲခင်းပိုင်ရှင်တွေကငါ့ကိုတတ်ရင်လဲတတ်ပါစီတော့အသေးခံလိုက်တော့မယ်နွားတွေကိုလိုက်ပြီးတော့မောင်းနေလို့ရှိရင်ဆွဲခံနေတဲ့ကိုတော်ကဟိုဘက်ရောက်သွားရင်ငါလောင်းလိုက်ရမှာမဟုတ်တော့ဘူးဒီတော့ဘုန်းကြီးကိုပဲမုံလေးလောင်းလိုက်တော့မယ်ဆိုပြီးတော့ဓမ္မတွေကိုခဏပြစ်ချထားခဲ့ပြီးတော့ယဟန္တာရှင်မြတ်ကြီးရဲ့တပည့်ထဲမှာမုံလေးလောင်းလိုက်တယ်။လက်ကင်မွာအဟောင်းလေးဖြီးပြီးတော့သူ့မုံလေးကိုစိတ်ရှင်ရှင်လန်းလန်းလေးနဲ့လောင်းလိုက်ပါတယ်။ဟိုတလောက်ကကြံကြောင်းတည့်ရဲ့လိုမျိုးနောက်ပြန်လှူတာဟုတ်ရဲ့လား။မ မဟုတ်ဘူးရှိတဲ့တဲ့နေရိုးရိုးသေးသေးခါလေးကိုင်းပြီးတော့ဒူးလေးတုပ်ပြီးတော့ရိုးရိုးသေးသေးလေးလောင်းထူလိုက်ပါလေတဲ့လောင်းထူပြီးတော့မှယဟနာရှင်မြတ်ကြီးလည်းဘာဖြစ်လို့သူ့စီကိုဆုံးခံထွက်ရတာလဲဆိုတော့မကြခင်မှာဒီနွားចောင်းသားလေးသေတော့မယ်ဆိုတာသိတယ်သိလို့မလို့ तू နတ်ပြည်ကောင်းရသူကတိရောက်ပါစီငရဲမကြပါစီနဲ့ဆိုပြီးတော့လာပြီးတော့အလှူခံတာပါအဲ့ဒါနဲ့သူကဓဝရီရလည်းဟိုမှာပဲခင်းထဲမှာဝင်စားနေပြီပဲပင်နေပဲပင်နေဆိုတော့မြက်တဲ့ဆိုင်စားလို့ပိုကောင်းတာပေါ့အဲ့ဒါနဲ့ပဲခင်းထဲမှာမြက်ပဲပင်နေစားပဲသီးတွေစားအဲ့ဒါဓဝရီဟဲ့နွားနဲ့ဆိုပြီးတော့လိုက်ချောက်မလို့ဆိုပြီးတော့သူကအောက်ကိုမကြည့်ပဲနဲ့ဓဝရီကိုပဲကြည့်ပြီးတော့အပြေးလွှားသွားလိုက်တာမွေတကောင်ကိုတက်နေပြီလို့မွေဟောက်ကဒေါသဖြစ်ပြီးတော့သူ့ကိုပေါက်ချလိုက်တယ်ပေါက်ချလိုက်တော့ဓဝကြောင့်သားလေးအစိတ်တွေတက်သွားတာပေါ့အစိတ်တွေတက်သွားတဲ့ဓဝရီကိုလည်းအပြင်းလဲပဲခင်အပြင်းမဲ့ကိုလည်းရောက်ပြီဆိုတော့ယဟန္တာရှင်မကြီးနာလာတယ်ယဟန္တာရှင်မကြီးကလည်းနွားကြောင်သားလေးကိုချီးမြှောက်ခြင်းတဲ့အတွက်ကြောင့်ဘေးကမြက်ခင်းလေးနားမှာသင်္ကန်းလေးခောက်ပြီးတော့ထိုင်ပြီးတော့နွားကြောင်သားလေးကခုနလက်ကင်မွာလေးရောမုံလေးရောတခါတည်းဖြူလိုက်တာကိုလှူလိုက်တော့လက်ကင်မွာလေးကိုဖြီးပြီးတော့မုံလေးကိုတဖြည်းဖြည်းချင်းဖဲ့ပြီးတော့ဖုံးပေးလိုက်တယ်နွားကြောင်သားလေးကလည်းယဟန္တာရှင်မကြီးရဲ့ဘေးနားမှာပစိလေးတုပ်ထိုင်ပြီးတော့လက်ဦးလေးချီးပြီးတော့ကြည်ညိုနေတယ်အိုးငါလှူလိုက်တဲ့ဘိမုံကိုယဟနာရှင်မကြီးကဖုံးပြီးတယ်ဆိုပြီးတော့ယဟနာရှင်မကြီးဖုံးပြီးတယ်ကြည့်ပြီးတော့စိတ်ချမ်းသာနေတယ်တဲ့အဲ့ဒီချိန်မှာပဲခုနမွေးကြိုက်ထားတာဆိုတော့အစိတ်တည်းတက်လာတော့ခြေထောက်ကိုကြိုက်ရနေတဖြည်းဖြည်းအပေါ်ရောက်လာဒုက္ခထီရောက်ခြေနာလေးထီရောက်ပခုံးထီရောက်နောက်ဆုံးခေါင်းထဲထီရောက်သွားပြီးတော့ယဟနာရှင်မကြီးသူ့ရဲ့မုံလေးဖုံးပေးနေတာကိုကြည်ရင်းနဲ့ပေသွားပါတယ်တဲ့ပေလဲပေသွားရောတာဝရင်သာနတ်ပြည်မှာနတ်သားကြီးသွားဖြစ်ပါတယ်တဲ့ရွှေဘိမှန်ကြီးနဲ့စားရတော့ဆရာကြီးလည်းအပြည့်အစုံသူစားရတဲ့အချိန်မှာအစင်းသိမ်းရတယ်။နတ်သမီးတွေကလည်းသူ့ကိုတချင်းလေးလေးဆိုးပြနေကြတယ်၊ကပြနေကြတယ်။နတ်ပြည်မှာအယံကိုပြောစရာကောင်းသွားတယ်တဲ့။အယံချမ်းသာတဲ့နတ်သားဖြစ်သွားတာဘာကုသိုလ်ကြောင့်လဲ
။
ဘိမုံတူခဲ့တဲ့ကုသိုလ်ကောင်းမှု။ဘိမုံတော်မှာနှစ်ချက်သုံးချက်မဟုတ်တစ်ချက်သေးပဲ။အဲ့ဘိမုံကလည်းသိအကောင်းစားကြီးမဟုတ်ဘူး။ဆန်ချမ်းနဲ့လှုပ်ထားတဲ့ဘိမုံနဲ့။အဲ့ဒီမုံလေးတစ်ခုကိုလောဘကိုနှုတ်ပြီးတော့အာလောဘနဲ့ဆက်ပြီးလှူခဲ့တဲ့ကုသိုလ်ကောင်းမှုကြောင့်နတ်ပြည်မှာနတ်သားသွားဖြစ်ပါတယ်။တရုတ်သမီးတို့ရောနတ်သားမဖြစ်ချင်ဘူးလား
ဖြစ်ချင်ပါရဲ
့ဖြစ်ချင်ဇတ်ထဲကနတ်သားဝတ်စုံဝတ်ပြီးငှားပြီးတော့သွားဝတ်တော့เนาะအဲ့ဆိုလည်းမဖြစ်ဘူးလားအဲ့လိုမဖြစ်တော့တကယ်နတ်သားအစ်စ်ဖြစ်ဖို့ဆိုရင်တော့ကိုယ်ရှိတဲ့ဟာကိုသိမ့်ထားမှလားလှူမှလ
ား
လှူမှပါဗျာလှူမှလှူရမှာပေါ့အဲ့တော့ကိုယ်ရတဲ့မုံမိုးလေးတွေကနေနည်းနည်းနည်းနည်းလေးသိမ့်ထားပြီးတော့လှူရမယ်တရုတ်သမီးတို့မုံမိုးတစ်နေ့ဘယ်လောက်ရတော့300တရားလားကဲတရားရတယ်ဆိုကြပါစို့50အဲ့တော့မူလနဲ့အရွယ်လေးတွေများတော့50လောက်ရမှာပေါ့50ရိုင်50လုံးဝယ်စားလိုက်လားဝယ်မစားရအောင်50ရလို့ရှိရင်အနည်းဆုံး5ချက်လောက်တော့စုဘူးလေးတွေထည့်ပြီးစုထားစုဘူးထဲမှာနည်းနည်းလေးများလာလို့ရှိရင်တော့ငါဒါနပြုမယ်လှူမယ်ဖုန်ကြီးကိုလှူရင်လည်းလှူမယ်ဖေဖေမေမေတို့ကိုလှူရင်လည်းလှူမယ်ဆိုပြီးတော့လှူရတယ်အဲ့ဒီလိုလှူရင်နောင်ဘွားကျမှနတ်သားဖြစ်မှာလားဒီဘွားမှလည်းချမ်းသာမှာလားဒီဘွားမှလည်းချမ်းသာမှာသင်ရင်နတ်ကြီးရောက်တဲ့အပြင်ဒီဘွားမှလည်းပဲစားစရာတွေအကောင်းစားတွေရှယ်တွေကြီးပဲပြည့်စုံမယ်ဝတ်စရာဝတ်စားတွေဆိုလည်းအကုန်လုံးဘာတွေကြီးပဲလဲရှယ်တွေကြီးပဲနေစရာတိုက်အိမ်ကလည်းရှယ်တွေကြီးပဲစီးစရာကားကလည်းရှယ်အကုန်လုံးရှယ်ပဲနော်အဲ့ဒါဒါနတွေပြည့်မစင်သသားတို့အသက်ကြီးတဲ့ခါရတဲ့မိန်းမကလည်းရှယ်ပဲမိမိတို့ရတဲ့ခါကြီးတဲ့ခါရမယ်ယောက်ျားကလည
်း
ရှယ်ပဲအဲ့တော့နောင်ဘွားကျမရှယ်ကျင်တာလားဒီဘွားမှကိုရှယ်ကျင်တာလားအဲ့ဒီဘွားမှကိုစားစရာလဲရှယ်ဝတ်စရာလဲရှယ်နေစရာလဲရှယ်ကားလည်းလဲရှယ်ယောက်ျားလဲရှယ်မိန်းမလဲရှယ်အကုန်လုံးရှယ်ကျင်နေဆိုရင်ဘာလို့ရမှာလဲဒါနပြုရမှာဘာပြုရမှာလဲဒါနပြုရဲဆိုတာလောဘကိုနှုတ်ပြီးတော့အာလောဘနဲ့ဆက်ပေးလိုက်တာပါပဲအဲ့တော့အသက်ကြီးလို့ပတ်စံနေချမ်းသာမှလှူရမှာမဟုတ်ဘူးဖုံဖုံငယ်ငယ်တုန်းကဆိုကိုရတဲ့မုံမိုးလေးတွေနည်းနည်းနည်းစုစုထားတယ်စုစုထားပြီးများလာတဲ့အခါဘာလုပ်လဲဆိုရင်အဲ့ဒါညနေကျောင်းကပြန်လာလို့ရှိရင်အကျော်ဆိုင်မှာဝင်ပြီးတော့အကျော်ဝင်းဝဲတယ်အာလူးကျော်တွေ့ဘူးတယ်မလ
ား
အာလူးလေးတွေအကွင်းကွင်းလေးတွေတီးပြီးတော့10ခု5ခု6ခုလောက်နဲ့တွဲပြီးတော့အချက်လိုက်ကြီးလှုပ်ထားတာလေပြီးတော့ဘူသီးကျော်တွေ့ဘူးတယ်မလားအဲ့ဒါအဲ့ဒီအကျော်ဆိုင်မှာဝင်ပြီးတော့အာလူးကျော်တို့ဘူသီးကျော်တို့ဝင်းဝဲတယ်အဲ့ဒီမှာအာလူးကျော်တစ်ချက်မှတမတ်ပဲပေးရတာအခုအာလူးကျော်တစ်ချက်ဘယ်လောက်တုန်း50 50 5ချက်အဲ့တော့50ဖခင်ဖခင်ဟုတ်ဘောဟုတ်ရဲ့လားဟော30တဲ့တချို့လည်း35ချက်တဲ့နော်ဖုံဖုံတော့ပစုံမျက်လုံးဖြစ်တော့မှာပဲလန့်အောင်လန့်သွားတယ်နော်အဲ့ဒါဖုံဖုံငယ်ငယ်တော့တမတ်ပဲပြရတယ်အဲ့ဒါအာလူးကျော်တမတ်အဲ့တော့တစ်ချက်လောက်ရှိပြီဆိုလို့ရှိရင်အာလူးကျော်4ခုဓမ္မမဟုတ်အာလူးကျော်2ခုဘူသီးကျော်2ခုအဲ့ကျောင်းဝပြန်လို့ရှိရင်ဝယ်လာပြီးတော့အိမ်ရောက်တော့ ကဲဖေဖေနဲ့မေမေကိုတန်ပုံမိုးရဲနဲ့ဆူပြီးတော့လှူပါတယ်ဆိုပြီးတော့ပေးလိုက်တာပဲအဲ့တော့ဒါနဖြစ်မသွားဘူးလားအဲ့တော့ကိုလည်းပဲဖေဖေမေမေကလည်းအဲ့ဒီအလူကြော်တွေဘူးစီကြော်တွေသူတို့ကြီးပဲဖယ်စားမလဲဖုံဖုံတို့ရဲ့ပကံလေးတွေမှလည်းထည့်ပေးမှာပေါ့အဲ့ဒါကြတော့ဖုံဖုံတို့ကလေးဆိုပါတော့အလူကြော်နှစ်ချက်ဘူးစီကြော်နှစ်ချက်ဆိုရင်အကျော်က၄ချက်ပေါ့အဲ့ဒီ၄ချက်ကိုအဖေနဲ့မေကိုပေးလိုက်တော့၄ချက်လှူတဲ့ကုသိုလ်ကိုကရသွားတယ်တခါဖေဖေတို့မေမေတို့ကလည်းသူတို့လည်းပကံထဲမှာရှိတဲ့ဘူးစီကြော်လေးတွေအာလူကြော်လေးတွေဖုံဖုံတို့ပကံနဲ့ထည့်ပြီးတော့ဖေဖေနဲ့မေမေလည်းပဲဒါနကုသိုလ်မဖြစ်ဘူးလားဖြစ်သွားတယ်အဲ့ဒီလိုမလို့ငငယ်တုန်းကဖုံဖုံကမုံမိုးနဲ့နေစူးစူးပြီးတော့အာလူကြော်တို့ဘူးစီကြော်တို့အဲ့လိုတွားရင်လိုက်ရင်တွေ့တဲ့အကျော်တွေကျောင်းမြန်ဆိုဝဲဝဲလိုက်ပြီးတော့မိဘကိုလှူခဲ့တယ်နေတိုင်းတော့မဟုတ်ဘူးပေါ့တခါတရံပေါ့နော်အဲ့လိုလှူခဲ့တဲ့ကောင်းမှုကြောင့်ခုဖုံဖုံတော်ထဲမှာနေတာဘယ်နှယောက်တုံးတယောက်သေးတကူတော်နော်အဲ့ဖုံဖုံတော်ထဲမှာတကူတော်နေတာအဲ့ဒါတကူတော်နေပေမဲ့လို့ဖုံဖုံကဆွမ်းမငတ်ဘူးဆွမ်းခံလည်းမထုတ်ဘူးလေတပိတ်လေးနဲ့လွယ်ပြီးဆွမ်းခံထွက်မယ်ဆိုတော့ဆွမ်းနေဟင်းနေမရဘူးလားရပါတယ်ရတယ်ခုဖုံဖုံတော်ထဲမှာတယောက်သေးပဲနေတာဒါပေမဲ့လို့ဆွမ်းစားတဲ့အချိန်ကြလို့ရှိရင်တော့စားစရာဆွမ်းလို့ဟင်းတော့သူ့လိုလိုရောက်လာတာသူ့လိုလိုဆိုတော့ဘယ်ရောက်ရောက်လာတာ
လာလူရောဗျာ
ဟုတ်တယ်မိုးဘွားကြာလာတော့မဟုတ်ဘူးနော်တက္ကရာကမကြီးကခြိုင်းနေနေလာပို့ကြတာလာပို့ကြတော့ကြွားတာတော့မဟုတ်ဘူးအာရုံစွမ်းဆိုရင်ဟင်းက10ခွက်လောက်ရှိတယ်နေစွမ်းကြလို့ရှိရင်ဟင်းကခွက်20လောက်ရှိတယ်တဲ့အဲ့ဒါကြွားတာမဟုတ်ဘူးနော်ဒါတို့ဟာလာတက္ကရာတည်းမူသေးတော့မရှိဘူးပေါ့လေအနည်းဆုံးတော့အာရုံစွမ်းဆိုရင်ငါးဝက်6ခွက်တော့အများတန်းရှိတယ်နေစမ်းဆိုလို့ရှိရင်လည်းအ ਨੇ စုံ9ခွက်10ခွက်လောက်တော့ရှိတာပေါ့တချို့နေ့တွေသူများတွေကြိုက်နေပါလိမ့်နဲ့လာဖို့လို့ရှိရင်တော့20အစိတ်တစ်ခါလေးစင်ခွက်30လောက်ရှိလို့ဇပွဲပေါ်ဆန့်အောင်မဆန့်ဘူးတားရတယ်မလို့အိမ်မှာထမင်းစားတော့ဟင်းမနှခွက်နဲ့စားတော့3ခွက်နဲတာပေါ့ကြီးလာလို့ရှိရင်ခွက်30နဲ့မစားချင်ဘူးလား
စ
ားချင်ပါရဲ့ဗျာစားချင်ဖုန်ကြီးဝဲဟဲ့လားဖုန်ကြီးဝဲတော့ဆွမ်းကထွက်တော့ဆွမ်းဟင်းခွက်ကလေးတွေဝက်ခွက်လေးတွေတွေ့ဘူးတယ်မလားအဲ့ဒါဖုံးကြီးတွေကြိုင်တယ်မှာခွက်လေးတွေများဆိုဟိုရင်ဟင်းတစ်မျိုးလောင်းလိုက်ဒီရင်ဟင်းတစ်မျိုးလောင်းလိုက်ဆိုတော့ဟင်းတွေအများကြီးမစားဘူးလားအဲ့ဒါဟင်းများများစားခြင်းရင
်
ဖုံးကြီးဝယ်ဖုံးကြီးမို့တော့ဟင်းတွေအများကြီးမစားဘူးလား စားတယ်ခုဖုံးဖုံးဟင်းတွေခွက်30နဲ့စားတယ်ဆိုတော့လူဝင်းနဲ့နေလို့လားဖုံးကြီးဝင်းနဲ့နေလို့လ
ား
ဖုံးကြီးဝင်းနဲ့နေလို့ဒါကြောင့်ဆိုလိုက်ပါလူမချမ်းသာမယ်เปรตหลุมะฉันนาเมเปรตหล
ุมะ
ฉันนาเมฉันนาจีนยินเปรตหลุบา
ฉันนาจ
ีนยินเปรตหลุบาต้องก็สุไลเปรตหลุมะฉันนาเมฉันนาจีนยินเปรตหลุบาအဲ့ဒါလောဘကိုနှုတ်မိဆိုလိုက်တစ်ခေါက်လောဘကို
နှုတ်မိအာလောဘနေသမီနှုတ်မိသမီနှုတ်သပါ
မိအဲ့အဲ့ဒီပထမကဗျာလေးရဲ့အဓိပ္ပာယ်ပြီးသွားပြီနောက်ဆောင်ဖို့တစ်ခုကဒေါသကိုနှုတ်မိတဲ့ဒေါသကိုနှုတ်ရမှာလားဆက်ရမှာလား နှုတ်ရမှာကိုယ်စိတ်ထဲမှာဒေါသလေးရှိနေဆိုရင်အဲ့ဒီဒေါသလေးကိုနှုတ်ရမှာဒေါသဆိုတာစိတ်တိုးတာစိတ်ဆိုးတာစိတ်ကောက်တာစိတ်ညစ်တာကိုဘာလို့ခေါ်လဲဒေါသကိုလိုချင်တာမရတဲ့အခါကျတော့တာရသူမျိုးတွေစိတ်မတူဘူးလားကျောင်းသွားတော့ထမင်းကြိုင်လေးဖွင့်လိုက်တငယ်ချင်းနဲ့စားမယ်လေလို့ပြောထမင်းကြိုင်နဲ့ဖွင့်လိုက်တော့ကစုံရဲ့ကြော်ဆိုတော့စိတ်မတူဘူးလားအဲ့ဒါစိတ်တူလို့ရှိရင်တော့ဒေါသဖြစ်သွားတာနော်အဲ့ထမင်းကြိုင်လှလိုက်လို့ကြက်သားကြော်ကြီးမြင်ကြက်သားတို့ကြီးမြင်လိုက်တဲ့အခါကျတော့ဝမ်းသာလားဝမ်းနည်းလားအဲ့ဒါဝမ်းသာရင်လောဘတဲ့အဲ့တော့တားရတဲ့မိတို့မွေတွေပါလိတွေ့ဘူးတယ်မလားမွေဆိုတာကစိတ်တူလားသဘောကောင်းလားစိတ်တူတယ်သူတို့သွားထိလို့ရှိရင်ဆက်ဆက်ထိမကောင်းပြန်ပြီးတော့ပေါက်တယ်မွေပွေးတို့မွေဟောက်တို့ဆိုရင်ဒေါသပူကြီးတာပေါ့အဲ့တော့တခါတုန်းကမွေဟောက်တကောင်ကလမ်းမှာသူ့အတူသွားနေတာကားလမ်းဘေးနားလေးမှာပေါ့လေဘေးနားလေးကကားလမ်းဘေးရဲ့မြက်တောလေးထဲမှာရှော့ကနေရှော့ကနေသွားနေအဲ့အချိန်မှာပြာကြီးတကောင်ကရောက်လာပြီးတော့အဲ့ဒီမွေရဲ့ခေါင်းကိုတုတ်လိုက်မွေရဲ့ခေါင်းကိုအာရပါရခဲထားတာပေါ့မလွတ်တော့ဘူးမွေရပြားကိုသူ့ခေါင်းပေါ်မှာကဲ့ကဲ့ပြားကိုတုတ်ပေါက်လို့ရရဲ့လားမရဘူးခေါင်းပေါ်မှာဆိုတော့ဘယ်လိုလုပ်ပေါက်မလို့နော်သူ့ရှာလည်းနောက်ပြန်ပေါက်လို့မရဘူးလေရှေ့ပဲပေါက်လို့ရတာအမီးနဲ့ရဲလို့လည်းမရဘူးဟိုကတခြားခဲထားတာဆိုတော့အဲ့ဒါပြားကလည်းခက်ကြီးကြီးဒေါသကလည်းကြီးကြီးနဲ့တခြားတုတ်ထားလိုက်တော့မွေကစိတ်တူတယ်ငါခေါင်းကလည်းအရန်နာတာပေါ့လေအသားနာတော့တရဝါဒီဆိုတာစိတ်တူတာပဲတရုပ်သမီးတို့ရိုက်လို့ရှင်လည်းစိတ်မတူဘူးလား စိတ်တူတယ်အဲ့တော့မွေးရလည်းပဲသူ့ခေါင်းပြားကတုတ်ကြိုက်ထားတော့လိမ့်ဒီလိမ့်နှိမ့်လည်းပြားကမစင်ဘူးတုတ်ထားတာပဲဒါနဲ့မွေးရဒေါသတွေဖြစ်လာတယ်စိတ်တူလာတယ်ဒါလောက်တော့ငါ့ကိုတုတ်တဲ့ပြားသေပေရောက်ဆိုပြီးတော့ခန်းလှမ်းလမ်းမှာလှဲတစည်းကဖြတ်မောင်းလာတော့တနည်းပြောရင်ကားတစည်းမောင်းလာတဲ့အခါကျတော့ကားအောက်မှာခေါင်းခံပေးလိုက်တယ်ဟုတ်လားပြားဘုပဲကြိတ်တယ်လားမွေရောမကြိတ်ဘူးလားတော့မွေရဲ့ခေါင်းမှာပြားရှိနေတာဆိုတော့မွေခေါင်းလည်းပြားသွားတယ်ပြားလည်းပြားသွားတယ်ဟုတ်လားသူများကိုပြားစီခြင်းကိုပဲ
ပြား
ပြားလိမ့်မယ်တတော်သူများသူများကိုပြားစီခြင်းတာလား ပြားတယ်ကျွန်မမပြားစီခြင်းတော့ဘောလုံးကန်တော့အဲ့တော့ဒေါသကသူများကိုပျက်စီးအောင်လုပ်တာကိုလည်းပဲမပျက်စီးဘူးလားပြစည်းတယ်သူများစိတ်ဆင်းရအောင်ဆိုပြီးတော့ကိုကဒေါသဖြစ်တယ်စိတ်ကောက်တယ်ဆိုရင်ကိုလည်းပဲစိတ်ကောက်နေချိန်မှာစိတ်မညစ်ရဘူးလားစိတ်ညစ်ရတယ်ဒါကြောင့်ဖေဖေတို့မေမေတို့ပြောတာဆိုတာတွေကိုလိုချင်တာမရတာတွေကြုံတဲ့အခါမှာလည်းစိတ်မကောက်နဲ့စိတ်မဆိုးနဲ့စိတ်ကောက်လို့ရှိရင်စိတ်ဆိုးခံရတဲ့အဖေတွေမေတွေလည်းစိတ်ညစ်တယ်အော်ငါသားတွေကငါ့ကိုစိတ်ကောက်နေပြီငါသမီးတွေကငါ့ကိုစိတ်ကောက်နေပြီဆိုတော့ဖေဖေတို့မေမေတို့လည်းစိတ်မညစ်ဘူးလားစိတ်ညစ်တယ်စိတ်ကောက်ရတဲ့သားတို့သမီးတို့လည်းစိတ်မညစ်ရဘူးလားစိတ်ညစ်ရတာဘောမျက်ရည်တွေကြာစိတ်တွေတို့အနေကြိတ်တချို့ဆိုသွားတွေကြိတ်တယ်သွားတွေဘာတွေလဲကျိုးမကုန်ဘူးလားကျိုးကုန်တယ်စိတ်တူပြီးတော့နှာခေါင်းကိုသွားနဲ့ကြိုက်ထားတာနှာခေါင်းတွေဘာတွေလဲပေါက်မကုန်ဘူးလားပေါက်ကုန်တယ်ဒါကြောင့်ဆိုလိုက်ပါဒေါသကြီးရင်ပျက်စီးမယ
်
ဒေါသနည်းရင်ပြည့်စုံမယ
်
ဆိုလိုက်ဒေါသကြီးရင်ပျက်စီးမယ်လဲရင်ပြည့်စုံမယ
်
နောက်တစ်ခုမှတ်လိုက်ဒေါသကြီးရင်ပူလောင်မယ
်
ဒေါသနည်းရင်အေးချမ်းမယ်အဲ့ဒါလေးသုံးခေါက်ဆိုဒေါသကြီးရင်ပူလောင်မယ်ဒေါသနည်းရင်အေးချမ်းမယ
်
အဲ့ဒါဖုံဖုံတို့အညာဒေတာကမြို့တမြို့မှာလဲဒဂါကြီးတယောက်ရှိတယ်။အဲ့ဒီဒဂါကြီးကပြင်းမနာဘက်ကတဲ့။ဘယ်ဘက်ကတဲ့တုန
်း
အဲ့ဒီပြင်းမနာဘက်မှာကလဲငရုတ်သီးတွေစိုက်တယ်။ပြင်းမနာတို့ရမဲတဲ့လို့ဆိုတာငရုတ်သီးတွေထွက်တဲ့နေရ။အဲ့ဒါအဲ့ဒီဒဂါကြီးတယောက်ကငရုတ်သီးမပိုင်ရင်ထမဲမစားတတ်ဘူးတဲ့။ငရုတ်သီးအရန်ကြိုက်တာပေါ့။အဲ့ဒါနဲ့သူ့မိမကသူ့ကိုငရုတ်သီးလေးထောင်းပေးရတယ်။ငရုတ်သီးလေးတွေကြော်ပေးရတယ်။ငရုတ်သီးတို့တော့တစ်ခုတစ်မျိုးမဟုတ်တစ်မျိုးပေါင်းအောင်လုပ်ပေးရတယ်။တနေ့ကျတော့သူကအပြင်မှာအလွတ်လုပ်ပြီးပြန်လာထမင်းမွဲမှာထမင်းစားမလို့ဆိုထိုင်လဲကြည့်လိုက်ရောထိုင်လဲထိုင်ပြီးတော့ဟင်းခွက်တွေလည်းကြည့်လိုက်ရောငရုတ်သီးကမပါဘူးမိမကလည်းမေ့သွားတာတော့မဟုတ်ဘူးအချိန်မရလို့မလို့ငရုတ်သီးကလွတ်ဖို့အဆင်မပြေဘူးဝယ်ထားပြီးသားငရုတ်သီးကလည်းမရှိဘူးအဲ့ဒါနဲ့ငရုတ်သီးဟင်းမပါဘူးဖြစ်သွားတယ်အဲ့ဒီမှာအဲ့ဒီလူကြီးကငရုတ်သီးဟင်းမပါရကောင်းလားဆိုစိတ်တူပြီးတော့အနာနာမှရှိတယ်မရုတ်ချွေးပွေးနဲ့လှမ်းပြီးတော့ပေါက်လိုက်တာသူ့မိမခေါင်းမှန်ပြီးတော့ပွေကျင်ပြီးသေသွားတယ်တဲ့အဲ့ဒါဘာလို့သေသွားတာတော့ဒေါသကြီးလို့ဒေါသကြီးလို့ရှင်သူများလည်းသေသွားတယ်ကိုလည်းပဲသူလည်းပဲထောင်မကြဘူးလားကြားတယ်ထောင်ထဲမှာဒုက္ခတွေခံရတာပေါ့အဲကြောင့်မလို့တားရသမီးတို့ဒေါသကိုနှုတ်ရမှာလားဆက်ရမှာလားနှုတ်ရမှာပြန်ဆွလိုက်ဒေါသကိုနှုတ်မီဒေါသကိုနှုတ်ပြီးတော့ဆက်ရမှာကြတော့အာဒေါသနေတဲ့ဒေါသကဒေါသကြီးတာဆိုတော့အာဒေါသကြတော့ဒေါသမရှိတာဒေါသနေတာဒေါသကင်းတာပေါ့ဒေါသမရှိဘူးဆိုရင်သူတစ်ပါးပေါ်မှာမေတ္တာရှိရတယ်မေတ္တာရှိတာကိုအာဒေါသလို့ခေါ်ပါတယ်မေတ္တာဆိုတာဘာလဲတားတို့သမီးတို့မေတ္တာဆိုတာသူများအကျိုးကိုလိုလားတာမေတ္တာဆိုတာဘာလဲဆိုလိုက်ပါသူများအကျိုးလိုလားတာကိုနေသားတဲ့လူလာတဲ့ဆိုတော့မှားတယ်ခဲ့နေမယ်အများအကျိုးဆောင်တာကို
မေတ္တာလို့ခေါ်တယ်
မေတ္တ
ာ
လို့ခေါ်တယ်သုံးကဆိုကြည့်အများအကျိုးဆောင်တာကိုမေတ္တာလို့ခေါ်တယ်အများအကျိုးဆောင်တာကို မေတ္တာလူခေါ်ရေညာကျူအဲ့ဒီအများကျိုးဆောင်တာကိုမေတ္တာလူလဲခေါ်တယ်ခုနအဒေါသနဲ့ဆက်မြည်ဆိုတဲ့ထဲကအဒေါသလူလဲခေါ်တယ်ဒေါသမကြည့်ုံနဲ့မပြရသေးဘူးသူများရဲ့အကျိုးကိုလည်းဘာလို့အမှားလဲဆောင်ရမယ်အများအကျိုးဆောင်ပါတဲ့တို့အများအကျိုးဆောင်ကိုအကျိုးပြောင်ဟုတ်လားအများအကျိုးဆောင်ရင်ကိုအကျိုးပြောင်သွားတာမှလားကိုအကျိုးမပြောင်ပါဘူးလေကိုအကျိုးအောင်အများအကျိုးဆောင်ရင်ကိုအကျိုးအောင်နေတဲ့အများအကျိုးဆောင်တဲ့အနေနဲ့သားတို့သမီးတို့ကိုရှိတဲ့မုံတွေသူများကျွေးတယ်ဆိုရင်ကိုမှလည်းမုံတွေအများကြီးရတဲ့အကျိုးတွေရတာပေါ့နောက်နေ့တွေကျတော့မုံတွေအများကြီးရတယ်ဆိုတော့ကိုအကျိုးအောင်တာလားပြောင်တာလားလောလောဆယ်တော့ခဏကိုအများကိုစားမဲ့မုံလေးသူများကျွေးလိုက်ရတယ်ဆိုတော့လောလောဆယ်တော့ကို့အကျိုးမပြောင်ဘူးလားပြောင်တယ်လောလောဆယ်တော့ကို့အကျိုးပြောင်တယ်ဒါပေမဲ့နောက်ပိုင်းကျတော့ကို့အကျိုးအောင်တယ်ပြောင်တယ်ဆိုတာလည်းနှစ်မျိုးရှိတယ်ပြောင်သွားပြီဆိုတော့ဘာမှမရှိတော့တာလည်းပြောင်တယ်လို့ခေါ်တယ်မလားနောက်ပြီးတော့ပြောင်လက်တောက်ပနေတာကိုလည်းပြောင်တယ်လို့ခေါ်တာပေါ့အခုတော့ဒီနေ့တော့ဘုံဘွားမပြောင်တော့ဟိုတနေ့ကခေါင်းရိတ်လာတဲ့နေတော့မပြောင်ဘူးလားပြောင်တယ်ခေါင်းစရိတ်တဲ့နေမီးကလည်းထိုးရတယ်ဆိုတော့ပြောင်နေတာပေါ့အဲ့ဒါကြတော့ဟိုဘာမှမရှိလို့ပြောင်တာလည်းဟုတ်တယ်သဘင်မရှိဘူးဆိုတော့လည်းသဘင်နေပြောင်မသွားဘူးလားပြောင်နေအယောင်နေတလက်လက်ထွက်နေတော့လည်းမပြောင်ဘူးလားပြောင်နေတာတို့သမီးတို့အများအကျိုးဆောင်ကိုအကျိုးပြောင်ဆိုတာကကိုအကျိုးတွေမရှိတော့တာမဟုတ်ကိုအကျိုးတွေပြောင်လက်လာတာတောက်ပလာတာပြည့်စုံလာတာကိုခေါ်တယ်နော်ဒါကြောင့်အများအကျိုးဆောင်ကိုအကျိုးအောင်အဲ့လိုလဲရတယ်နောက်တစ်ခုကအများအကျိုးဆောင်ကိုအကျိုးပြောင်ပြောင်နေဆိုတာမရှိတော့တာပြောတာမဟုတ်ပြောင်လက်လာတာပြောတာပြည့်စုံလာတာပြောတာနော်အဲ့ပုံမြင်လေးတစ်ပုဒ်ပြောပြအောင်မယ်တခါတုန်းကတော်ကြီးတစ်ခုထဲမှာရသေးကြီးတယောက်ရှိတယ်တဲ့ဘယ်သူတဲ့တုန်းရသေးတွေ့ဘူးတဲ့မလားဘယ်မှာတွေ့ဘူးတာတုန်းပုံထဲမှာလားဟိုရင်တော့ရွှေတကုံဖျားမှာရသေးကြီးတွေမတက်ရပြီးတော့အထုခံနေတာမတွေ့ဘူးလားအဲ့ဒါရသေးကြီးမှလည်းသူ့တပည့်တွေက900တောင်ရှိတယ်တဲ့အဲ့ဒါတော်ထဲမှာတရားအထုတ်နေကြတာအဲ့ဒါနဲ့တခါတော့အဲ့ဒီတော့လည်းရေတွေကလည်းပေါ်တည်တီးဝလန်တွေကလည်းပေါ်တော့ငှက်ကလေးတွေဂျေတို့တရေတို့စတဲ့သရဝါတွေအများကြီးပဲပျော်မြူးနေကြတယ်။ရသေးတွေလည်းရှိတယ်ငှက်တွေအများကြီးလည်းရှိတယ်။တခါတော့နွေရာသီမှာနေတွေအရန်ပူတဲ့အတွက်ရေတွေရေကန်ကလည်းရေလုံးဝခန်းသွားတယ်။ခန်းသွားတော့ကျတော့ရသေးတွေကရေတွင်းလေးတွေတူးပြီးတော့နေကြတာပေါ့။ရေတွင်းလေးတွေတူးပြီးတော့တူးပြီးမဲ့ရေကလည်းပဲနေကအရန်ပူတော့ရေတွင်းကလည်းခန်းသွားလိုက်နောက်တွင်းတူးလိုက်ရေခန်းသွားလိုက်နောက်တွင်းတူးလိုက်နဲ့ရေကတိတ်မလုံလောက်ဘူး။အဲ့ဒါကျင်းငှက်တာကျင်းငှက်တွေတိရစ္ဆာန်လေးတွေကလည်းရေတွင်းနဲ့ဆင်းပြီးတော့ရေတောက်လို့ရပါမလားမရဘူးရေတွင်းကလည်းဘောင်ကတ်တဲ့ရေတွင်းနဲ့ဆင်းလိုက်ရင်သေသွားမှာပေါ့နစ်သွားမှာပေါ့ရေကန်ကြတော့ရေကန်အဆက်ကလေးမှလာပြီးတော့ရေတောက်လို့ရတယ်ရေတွင်းကြတော့တောက်လို့မရဘူးအဲ့ဒါနဲ့ကျင်းငှက်တွေလည်းပိန်လာတယ်တမင်တို့တရေတို့တတ္တဝါလေးတွေလည်းပိန်လာတယ်အဲ့ဒါနဲ့ရေသေးကြီးကတနာတာနဲ့ကဲရေသေးတွေလာကြလာကြသစ်ပင်သွားခုတ်အောင်ဆိုပြီးတော့တောထဲမှာသစ်ပင်အကြီးကြီးကိုခုတ်ပြီးတော့ရေထည့်ဖို့အတွက်ရည်စကြင်းလေးလှုပ်လိုက်တယ်စကြင်းဆိုတာသိတယ်မလားတစ်တုံးကြီးကိုခုတ်လိုက်ပြီးတော့အလဲရဖြတ်ဖြတ်ပြီးတော့အလဲရကနေထွန်းလိုက်တာပေါ့အဲ့တော့ခွက်ကလေးဖြစ်မသွားဘူးလားအဲ့တော့တက်သားခွက်ကလေးဖြစ်သွားတယ်အဲ့ဒီခွက်ကလေးတွေ3 5ခုလောက်လှုပ်ပြီးတော့အဲ့ထဲမှာရည်တွေကနေရည်တွေခက်ခက်ပြီးတော့ရည်တွေဖြည့်ပြီးတယ်ဖြည့်ပြီးတော့ငှက်တွေလည်းလာတော့ကြတယ်သမင်တို့ဒရေတို့အကောင်လေးတွေလည်းလာတော့ကြတယ်ကြားတို့ချင်းတွေလည်းလာတော့ကြတာပါပဲမြောက်တွေလည်းလာတော့ကြတယ်ရည်တော့ကတော့ငှက်ကလေးတွေလည်းစိတ်ချမ်းသာတယ်အကောင်လေးတွေလည်းစိတ်ချမ်းသာသွားတာပေါ့ဒါပေမဲ့လို့ရေတွေကရေရလဲခန်းခန်းတော့နောက်တွင်တူလိုက်ခတ်လိုက်နောက်တွင်တူလိုက်ခတ်နေရေသေးတွေလည်းပဲတိရစ္ဆာန်တွေတောက်ဖို့ရေထည့်ပေးနေရတာနဲ့ပဲသတိရှာမထွက်နိုင်ကြတော့ဘူးတဲ့ရှာတော့လည်းနည်းနည်းပဲရတော့တယ်အဲ့တော့ရေသေးတွေ900ပိန်လာကြတယ်အယိုးလေးတွေပဲဖြစ်လာတယ်အဲ့တော့ငှက်ကလေးတွေအကောင်လေးတမင်လေးတွေကစီဝေးကြတာပေါ့ငါတို့ကိုရေခတ်ပေးရတဲ့အတွက်ကြောင့်ရေသေးတွေစားစရာသတိတွေမရှိတော့ဘူးဒီတော့သူတို့ကလည်းရေသေးတွေကငါတို့ကိုရေလှူတယ်ဒီတော့ငါတို့ကသတိလေးတွေပြန်လှူမှဖြစ်မယ်ဆိုပြီးတော့တော်တဲ့ကအကောင်လေးတွေကရေလာတောက်တိုင်းတေးသေးလေးတခုစီတခုစီယူလာကြတယ်ငှက်ကလေးကလည်းပဲတေးသေးလေးချီလာတယ်မြောက်ကလေးကလည်းငပြောကင်လေးထမ်းလာတယ်အဲ့ဒီလိုနဲ့ပေါ့နော်ဟိုငှက်ကလေးကဟိုအသေးလေးယူလာလိုက်ဒီငှက်ကလေးကဒီအသေးလေးယူလာလိုက်ဟိုကောင်လေးတွေကလည်းတောထဲမှာစားလို့ရတဲ့ဟာလေးတွေယူလာလိုက်တယ်ရသေး900စားလို့တောင်မကုန်တော့ဘူးတဲ့နော်အဲ့ဒါဘာဖြစ်လို့လဲမေတ္တာရှိလို့နော်ငှက်ကလေးတွေအကောင်လေးတွေပေါ်မှာမေတ္တာနဲ့ရည်ဖြည့်ပြီးတဲ့အတွက်ကြောင့်သူတို့အစာရှာမထွက်ရတော့ဘဲနဲ့တေးသေးတွေပြေဆုံးသွားကြတယ်အဲ့ဒီမှာရသေးရလည်းသူ့တပည့်တွေခေါ်ပြီးတော့ဆုံးမတာပေါ့တပည့်တို့အများအကျိုးဆောင်လို့ရှိရင်ကိုအကျိုးအောင်တယ်တဲ့ကိုအကျိုးတွေပြောင်တယ်ပြောင်လက်တောက်ပါလာတယ်အဲ့တော့လူဆိုတာအများပေါ်မှာသူတပည့်ရဲ့အကျိုးကိုဆောင်ကျင်တဲ့မေတ္တာစိတ် ရှိရတယ်ကိုကြိုးပဲမကြည့်ရဘူးကိုကောင်းရင်ပြီးရောကိုစိတ်ချမ်းသာရင်ပြီးရောဆိုတဲ့စိတ်မျိုးမမွေးရဘူးအများစိတ်ချမ်းသာအောင်အများအကျိုးရအောင်လုပ်ချင်တဲ့စိတ်မွေးရတယ်အခုမင်းတို့လက်တွေ့ရမဟုတ်လားငါတို့ကအကောင်လေးတွေကိုရေဖြည့်ပြီးလှူခဲ့တဲ့အတွက်ကြောင့်အခုတက်သီးဝရံနေငါတို့ပြည့်ပြည့်စုံစုံစားကြရပြီဒါကြောင့်မလို့ဒီနေ့ကစားပြီးတော့ခါတိုင်းတဲ့မေတ္တာတွေပွားကြပါတရားအားမထုတ်တဲ့အချိန်တွေမှာလည်းငှက်ကလေးတွေတောက်ဖို့အတွက်ရေတွေဖြည့်ကြပါအဲ့ဒီလိုဆုံးမလိုက်တယ်တဲ့အဲ့ဒါမေတ္တာရဲ့အကျိုးပဲနော်အများအကျိုးဆောင်ကိုကျိုးအောင်သုံးခေါက်ဆိုရပါအများအကျိုးဆောင
်
အဲ့ဒါဒေါသကိုနှုတ်ပြီးတော့အာဒေါသနဲ့ဆက်လိုက်တာပါပဲအဲ့ဒါလေးပြန်ဆိုလိုက်ဒေါသကိုကိုတနေ့ကဖုံဖုံပြောခဲ့တဲ့ဖိုးသကြားပုံမြင်လည်းမှတ်မိတယ်မလားမှန
်ပါတယ်
အဲ့ဒီထက်မှဖိုးသကြားတို့33ယောက်အဖွဲ့ဟာလမ်းပြင်တာတွေတံခါးဆောက်တာတွေကုသိုလ်ကောင်းမှုတွေလုပ်နေကြတာကိုတကြီးကမကြိုက်လို့ရှင်ဘရင်သွားတိုင်တယ်သွားတိုင်တော့ရှင်ဘရင်ကဘာမမေးညာမမေးနဲ့ဒီ33ယောက်ကိုဆင်းနှင်းပြီးအသက်ခိုင်းတယ်အသက်ခိုင်းတော့ဆင်းကိုလည်းမေတ္တာပို့တယ်တက်ခိုင်းတဲ့ရွာသားကြီးကိုလည်းမေတ္တာပို့တယ်ရှင်ဘရင်ကိုလည်းမေတ္တာပို့တယ်အဲ့ဒီလိုမေတ္တာတွေပို့တဲ့အတွက်ကြောင့်ဆင်းရနည်းတော့ရရဲ့လားမရဘူးလူမြင်နေရလို့ကြောက်လို့ထင်ပါတယ်ဆိုပြီးတော့ဘာနဲ့အုပ်ပြီးတော့နင်းခိုင်းလဲဖြာနဲ့အုပ်ပြီးတော့နင်းခိုင်းတယ်ဖြာအုပ်လိုက်တော့လူတွေမမြင်ရတော့ဘူးပေါ့မမြင်ရပေမဲ့လို့ဖြာအောက်ကနေပြီးတော့မေတ္တာပို့နေတာဆိုတော့မေတ္တာတကူကြောင့်ဆင်ကြီးကအနားတောင်မကပ်ရဲဘူးတဲ့ဒါကြောင့်သားတို့သမီးတို့မေတ္တာကနှစ်မျိုးရှိတယ်ထားမေတ္တာရဲ့ပွားမေတ္တာရဲ့မေတ္တာဘယ်နှမျိုးရှိလဲနှစ်မျိုးရှိတယ်ထားမေတ္တာရဲ့ပွားမေတ္တာရဲ့ထားမေတ္တာဆိုတာမေတ္တာထားတာခုနယသိတွေကငါကလေးတွေအကောင်လေးတွေစားဖို့တရဝါလေးတွေစားဖို့အတွက်ရည်ရည်ဖြည့်ပေးတယ်ဆိုတာသူတို့ဘက်မှာမေတ္တာထားတာသူတို့တကယ်ရည်တောက်လို့ရအောင်တကယ်စိတ်ချမ်းသာအောင်တကယ်အကျိုးရှိအောင်လုပ်ပေးတာကိုထားမေတ္တာလို့ခေါ်တယ်စိတ်ထဲကနေပဲတတဝါတွေကျမ်းမာချမ်းသာကြပါစေဖေဖေမိမိကျမ်းမာချမ်းသာပါစေမောင်မသူကျမ်းမာချမ်းသာပါစေအဲ့ဒီလိုမေတ္တာပို့တာကြတော့ပွားမေတ္တာလို့ခေါ်တယ်စိတ်ထဲကနေမေတ္တာပွားနေတာမို့လို့အဲ့တော့ထားမေတ္တာဆိုတာကိုယ်နဲ့နှုတ်နဲ့အကျိုးရှိအောင်လုပ်ပေးတာကိုဘာလို့ခေါ်လဲထားမေတ္တာစိတ်ထဲကနေကြမ်းပါပါစီချမ်းသာပါစီလို့မေတ္တာပို့နေတာကိုကြတော့ပွားမေတ္တာထားမေတ္တာရောပွားမေတ္တာရောနှစ်မျိုးလုံးပြည့်စုံမှအာဒေါသနဲ့ဆက်ရရောက်ပါတယ်ဒါကြောင့်သားတို့သမီးတို့ညာအိယာဝင်တိုင်းဘာလို့ရမှာလဲမေတ္တာပို့ရမှာအိမ်မှာရှိတဲ့လူတွေတယောက်ချင်းစိတ်ထဲကနေခေါ်ပြီးတော့မေတ္တာပို့ငယ်သေးတဲ့ကလေးတွေဆိုလည်းနာမည်ခေါ်ပြီးတော့မေတ္တာပို့အိမ်မှာရှိတဲ့မမဘုတ်ဆောင်ဆိုတာမရှိဘူးလားအိမ်မှာကိုယ့်အိမ်မှာရှိတဲ့မမဝါဘတုတ်တုတ်ကြီးတွေမရှိဘူးလားရှိတဲ့ခါကျတော့မေတ္တာအတန်အော်ပြီးတော့မေတ္တာပို့ဘယ်လိုပို့မလဲမမဘုတ်ဆုံးကျမ်းမာချမ်းသာပါစေဘယ်လိုပို့မလဲ
မမဘုတ်ဆုံးကျမ်းမာချမ်းသာပါစေ
အဲ့ဒါအိမ်မှာခုနမမခွက်ထော်ရှိလို့ရှိရင်လည်းဘယ်လိုပို့မလဲ
မမခွက်ထော်ကျမ်းမာချမ်းသာပါ
မမခွက်ထော်ကျမ်းမာချမ်းသာပါစေအဲ့ဒါဘုရားရှင်ရှိမှအော်ပြီးတော့ဒါမေတ္တာပို့နော်အဲ့ဒါအိမ်မှာဆိုတော့အဖိုးလည်းရှိတယ်အဖွားလည်းရှိတယ်အဖေလည်းရှိတယ်အမေလည်းရှိတယ်ဆိုရင်ဖိုးဖိုးဖိုးကနေစပြီးပို့မလားမမကွက်ထော်နေစပို့မလားဖိုးကနေစပို့အသက်ကြီးတဲ့လူကစပြီးတော့ပို့ရမှာဖိုးဖိုးကျမ်းပါပါစေချမ်းသာပါစေဖွားဖွားကျမ်းပါပါစေချမ်းသာပါစေဖေဖေကျမ်းပါပါစေချမ်းသာပါစေမေမေကျမ်းပါပါစေချမ်းသာပါစေပြီးတော့မှကိုကိုကျမ်းပါချမ်းသာပါစေမမကျမ်းပါချမ်းသာပါစေစသည်အဖြစ်မေတ္တာအစလိုက်ပို့သွားရမယ်နောက်ဆုံးအိမ်မှာမွေးထားတဲ့ကြောင်လေးတွေရခွေးလေးတွေရမရှိဘူးလားတချို့လည်းရှိတယ်တချို့လည်းမရှိဘူးရှိတယ်ဆိုရင်ကြောင်ကလေးပူစီကျမ်းမာချမ်းသာပါစေခွေးကလေးပါပြီးကျမ်းမာချမ်းသာပါစေအဲ့ဒါဆိုရင်သားတို့သမီးတို့ဒေါသကိုနှုတ်မီအဒေါသနဲ့ဆက်မီအဲ့ဒီအဆုံးအမကိုလိုက်နာရရောက်သွားပါတယ်တဲ့နောက်တစ်ခုကပါတဲ့မောဟကိုထိုးလိုက်ပါအောင်မောဟဆိုတာကဘာတော့မောလို့မလို့ဟနေတာမောဟလို့ခေါ်တယ်နော်ဟာလာတရတူလို့ပြီးတဲ့ခါကျတော့မောဘူးလားမောတဲ့ခါကျတော့ဗဇဟမဟရဘူးလားအဲ့တော့မောရင်ဟလို့မောဟတဲ့အဲ့တော့မောဟဆိုတာပြင်းတာမောဟဆိုတာတရတူတို့တို့နားလဲလို့အောင်ပြောရမယ်ဆိုရင်တော့ပြင်းတာပြင်းတာမောဟဆိုတာဘာဖြစ်တာလဲပြင်းတာကိုလည်းမောဟလို့ခေါ်တယ်ပြင်းတာကိုလည်းမောဟလို့ခေါ်တယ်တနည်းပြောရင်တော့အာရာပေါ့အာရာနာရာထုံနာထိုင်းနာအတုံးမကြတာ အဲ့တော့ဘာလို့ခေါ်လဲမောဟလို့ခေါ်တယ်အဲ့တော့ပြင်းလို့ရှိရင်ဘာဖြစ်မှာလဲမောဟဖြစ်တယ်တရသမီးတို့ဟိုကာယိခါခွေရတယ်မလားကဲဆိုကြည့်ပါဦးကာယိခါခွေဒါကြောင့်ပြောတာပေါ့ညံကောင်းလိုက်တာကလေးရဲ့ဆိုတာခုနေတော့တာတို့တပီတို့အိမ်ပြန်ရလို့ဖေဖေကာကြီးခါခွေဆိုကြည့်ပါဆိုဆိုတတ်မှာမဟုတ်ဘူးအဲ့ဒါမယုံရင်အိမ်ပြန်ရရင်မေးကြည့်ဖေဖေကာကြီးခါခွေဆိုကြည့်ပါဆိုရင်နော်တာတို့တပီတို့ဒါကြောင့်သိတော်တာပဲကလေးရဲ့လို့ပြောတာအဲ့ဒါဆိုလိုက်တဲ့ခါကျတော့ခုနပါဆောက်ပြီးတော့ဗလာတော့ဟုတ်
တ
ော့ဖအုတ်ထုံနော်ပါဆောက်ကလေးမှာအုတ်ထုံကလေးတည်းဖြစ်နေတော့ဖဝထုတ်လို့ခေါ်တာဟုတ်လားတာတို့ဖဝထုတ်လို့ခေါ်တာလားဖအုတ်ထုတ်လို့ခေါ်တာလားဖောက်အုတ်ထုံတော့အုတ်ထုတ်ကလေးနဲ့လေအဲ့တော့ပါဆောက်ပြီးတော့ဖာဝထုံဒီကပါဆောက်နဲ့ဖာဝထုံမနီးဘူးလားနီးတယ်အဲ့တော့ပါဆောက်နဲ့ဖာဝထုံနီးတယ်ပြင်းရင်ဖြင်းလိုက်မယ်ပြင်းတယ်ဆိုတော့ပါဆောက်မလားဟုတ်တယ်ပါဆောက်ရက်ပင်ငတ်တဝိဇ္ဇနှလုံးပေါက်ပြင်းဖြင်းဆိုတော့ဖာဝထုံရက်ပင်ငတ်တဝိဇ္ဇနှလုံးပေါက်ဖြင်းဆိုတော့ပါဆောက်နဲ့ဖာဝထုံမနီးဘူးလားနီးတယ်ပြင်းတာနဲ့ဖြင်းတာနဲ့လေနီးတယ်ဒါကြောင့်ဆိုလိုက်ပါဆောင်နဲ့ဖောက်ထုတ်နီးတယ
်
ပြင်းရင်ဖြင်းလိုက်မယ
်
သုံးခါဆိုရအောင်ပါဆောင်နဲ့ဖောက်ထုတ်နီးတယ်ပြင်းရင်ဖြင်းလိုက်မယ်ပါဆောင်နဲ့ဖောက်ထုတ်နီးတယ်ပြင်းရင်ဖြင်းလိုက်မယ်ပါဆောင်နဲ့ဖောက်ထုတ်နီးတယ်ပြင်းရင်ဖြင်းလိုက်မယ်ကဲဒါတို့ဒီလိုကြီးပဲတစ်ခေါက်ဆိုပါအောင်ဖုံးဖုံးလိုက်ဆိုနေရတယ်အဲ့ဆွဲနေအောင်မှတ်ထားနော်အိမ်မှာဂါထားလို့ဆိုချင်လို့ရှိရင်အုံပါဆောင်နဲ့ဖားထုတ်နီးတယ်အုံလေးထက်လိုက်အောင်နော်ဒါတို့မျိုးမိုးရမှာဖားဟော်တာကြားဘူးတယ်မလားအဲ့ဖားအုံဆိုပြီးတော့ဟော်တာလေဒန်ဒီဒီဟိုင်းလို့ဆိုတာရှိတယ်မလားဘယ်လိုဒန်ဒီဒီဟိုင်းဒန်ဒီဒီဟေးနဲ့မဆိုဘူးလားအဲ့ဒါဒန်ဒီဒီဟိုင်းဆိုမဲ့အစားဘာဆိုမလဲအုံပါဆောင်နဲ့အဲ့ဒါဒန်ဒီဒီဟိုင်းတဲ့ပိုအကျိုးရှိတယ်နော်အဲ့ဒါတခါတော့ငပြင်းဆိုတဲ့ဖိုးပြင်းဆိုတဲ့တခါလေးတယောက်ရှိတယ်တဲ့အရန်ပြင်းတာဘယ်လောက်ထိပြင်းတယ်လဲဆိုရင်ပြင်းရမှာတောင်မှပြင်းသေးတယ်တဲ့တိတ်ပြင်းတာနော်အဲ့ဒါတခါတော့သူ့တငယ်ချင်းကလည်းတော်တော်ပြင်းတဲ့တယောက်ပဲအဲ့ဒါတငယ်ချင်းတစ်ယောက်တွေ့ကြတယ်ဟဲ့အောင်နဲ့မင်းနဲ့ငါနဲ့ဘယ်သူပိုပြင်းတော့ပြန်ရအောင်နဲ့တယောက်ကတယောက်ကအဲ့လိုပြောတော့ဖိုးပြင်းကဘာပြန်ပြန်လဲဆိုတော့အဲ့ဒီအပြင်းပြန်ရမှာကိုငါပြင်းတယ်ကွာတဲ့ဆိုတော့ဘသူနိုင်သွားတော့ဖိုးပြင်းနိုင်သွားတာပေါ့သူများကဟိုကောင်ကပြင်းတယ်ဆိုမဲ့အပြင်းတော့မပြိုင်ညင်သေးဘူးလားပြိုင်ညင်တယ်အဲ့လောက်ကိုပြင်းတယ်ဖိုးပြင်းအဲဒီနေ့ကျတော့ तू ကသူ့ဆရာကနေပြီးတော့ထင်းနေသွားရှာခိုင်းလိုက်တာပေါ့ဖိုးပြင်းရဲ့သူ့တငယ်ချင်းတွေအများကြီးပေါ့လေအုပ်စုလိုက်10ယောက်15ယောက်လောက်သွားပြီးတော့တောထဲမှာထင်းသွားခုတ်ကြတယ်ထင်းခုတ်တော့ဖိုးပြင်းကပြင်းတာနဲ့တစ်ပင်တစ်ပင်မော့ကြည့်လိုက်တော့ဒီတစ်ပင်ကတော့တစ်ပင်အချောက်ကြီးပဲငါတရေးလောက်အိတ်လိုက်အောင်မယ်အိတ်ရထားမှပဲတစ်ပင်ခုတ်မယ်ဆိုပြီးတော့ तू ကတစ်ပင်အောက်မှာပြင်းတာနဲ့အိတ်နေတယ်တခြားတငယ်ချင်းတွေကတော့တခြားတစ်ပင်တွေမှာလိုက်ပြီးတော့ခုတ်ထင်းချောင်းလေးတွေခုတ်ထင်းလေးတွေစီးတော်တော်လေးကြာတော့ထင်းစီးလေးတွေရသွားတာပေါ့တငယ်ချင်းတွေကထင်းစီးလေးတွေထမ်းပြီးတော့ပြန်တော့မယ်လို့တော့ကြည့်လိုက်တော့ဖိုးပြင်းကခလောခလောနဲ့အိတ်ကောင်းတော့မယ်ရှိသေးတယ်ဟောက်လို့ကောင်းတော့မယ်ရှိသေးတယ်အဲ့ဒါနဲ့ကြံတဲ့တငယ်ချင်းတွေထင်းစီးလေးတွေထန်းထန်းသွားပြီးတော့ဖိုးပြင်းနဲ့လိုက်ရောခြေထောက်နဲ့တယောက်တစ်ချက်စီဆောင်းကန်သွားကြတယ်လေ။ခဲအောင်ငပြင်းထတော့ဟိုမှာငါတို့တော့ထင်းစီးတွေထင်းနေတာမှအကုန်လုံးစီးပြီးလို့ပြန်တော့မယ်တတ်တာဆိုပြီးတော့အဲ့ဒါဖိုးပြင်းဟိုကောင်တစ်ချက်ဆော်လိုက်ဒီကောင်တစ်ချက်ဆော်လိုက်နဲ့နိုးသွားတာပေါ့။အဲ့ဒါ15ကျက်လောက်လဲဆော်ခံလိုက်ရောအိမ်မုံစုံမောင်းနဲ့မျက်စိလေးပုတ်ပြီးတော့ထလာ။အိတ်ချင်ရင်တိတ်မပြေသေးဘူးငပြင်းကတော်တော်ပြင်းတဲ့ကောင်ကိုပြင်းတဲ့နဲ့ညံ့နေဆိုတော့နေရာလဲဝင်ကနီးနေပြီ။အဲ့ဒါနဲ့သူတစ်ပင်ကိုခုတ်တာအစကတော့ तू ကပြင်းတယ်လို့ဆိုတော့တေချာမကြည့်ဘူးပေါ့ပါဆောင်နဲ့ဖောက်ထုတ်နီးတယ်ဆိုတဲ့အချိန်ပြင်းတော့လည်းပြင်းတာပဲအဲ့ဒါနဲ့တစ်ပင်အချောင်းမှတ်ပြီးတော့ခုတ်တာတစ်ပင်ကအဆူကြီးဖြစ်နေတာတေကိုင်းကိုခုတ်လဲခုတ်လဲတေကိုင်းကအဆူကြီးဆိုတော့ကန်ထွက်ပြီးတော့သူ့မျက်စိရိုက်မိပြီးတော့မျက်စိတစ်ဖက်ကန်းသွားတယ်မျက်စိတစ်ဖက်သွေးတွေထွက်လာပြီးမျက်လုံးကြီးပေါက်ထွက်သွားတာပေါ့အဲ့ဒါပြင်းလို့မလို့ဖြစ်တာပြင်းတော့ကျတော့တစ်ပင်အဆူလားအချောက်လားမသိတော့ဘူးပြင်းတော့ပြင်းတာပေါ့အဲ့ဒါနဲ့အဆူတွေပဲခုတ်ချလာပြီးတော့အဲ့ဒါကြောင်လဲကြံရမိဖို့ကြောင်လဲကြံရရောကြံတဲ့ကောင်တွေအချောက်တွေ စီးထားတဲ့ထင်းစီးပေါ်မှာသူကအဆူစီးသူသူတင်လာတဲ့အဆူကြီးတွေတင်ချလိုက်တယ်အပေါ်ကနေတင်ထားလိုက်တာပေါ့အဲ့ဒါနောက်တနေ့မနေ့နောက်တနေ့ညကျတော့ဆရာကြီးကပြောတာပေါ့လေမနေ့ဖြန်ကတော့ဘယ်ရွာမှာသွားပြီးတော့ဘေးရင်သွားယူရမယ်ပုံသားတွေဆိုတော့ဘေးရင်ယူရတာပေါ့ဖုံဖုံတို့သားတို့သမီးတို့နားလည်အောင်ပြောတော့ပျက်ကြီးသွားယူတာပေါ့လေအဲ့ဒါမနေ့ဖြန်ကျရင်ရွာတွေမှာသွားပြီးတော့မင်းတို့ကောင်တွေပျက်ကြီးယူရလိမ့်မယ်အဲ့တော့မနေ့ကျရင်စောစောထားအဲ့ဒီအိမ်မှာခိုင်းတဲ့မအူစာဆိုတော့မိမကိုလည်းပဲအဲ့ဒါစောစောစီစီယာကုတွေဆံပြုတ်တွေပါကြူခိုင်းကြိုခိုင်းဆိုတော့အဲ့ဒါမနေ့ကျတော့မအူစာကိုစောစောထားပြီးကြိုခိုင်းတာပေါ့မအူစာကလည်းပဲညံသိမ့်မရှိဘူးသူကလည်းပဲဖြင်းတယ်မောဟကြီးတယ်အဲ့ဒါထင်းအပေါ်ဆုံးကငပြင်းတင်ထားတဲ့ထင်းနေနဲ့ပဲမီးဆိုင်လိုက်တယ်တက်သားအစိုးကြီးနဲ့ထင်းမဆိုင်တဲ့မီးရတောက်ရလားမတောက်ဘူးမီးကိုတွေပဲဥပြီးတော့ထွက်နေတယ်အဲ့ဒါနဲ့မီးမှုတ်တဲ့ပြောင်းနဲ့လည်းမှုတ်ပါးစံနဲ့လည်းအတဲမှုတ်ဘလောက်ပဲမှုတ်ဖို့မီးရမတောက်ဘူးအဲ့ဒါနဲ့ပဲယာကုကလည်းကြိုလို့မရတော့ဆံပြုတ်ကကြိုလို့မရတော့ဘူးအဲ့ဒါနဲ့တပည့်တွေကလည်းပဲဆံပြုတ်မကျက်သေးတော့စောင့်နဲ့နောက်ဆုံးတော့မနဲ့မိုးလိမ့်ပြီးနေတောင်မှထွက်လာတယ်။ဆရာကဟိုက်ကောင်နဲ့မင်းတို့မသွားရသေးဘူးလားပျက်ကြီးသွားရတာ။ဟာဆရာကျွန်တော်တို့ဆံပြုတ်မတော့ပါသေးလို့မသွားရသေးဘူး။ဟာငါဆံပြုတ်အစိုးကြီးကြိုထားရင်လည်းမောက်ဥစားမကြိုဘူးလား။ကြိုတော့ကြိုတယ်ဆရာကြီး။မနေ့ကငပြင်းတော်ထဲမှာပြင်းပြီးတော့တပင်းအောင်မှအိတ်ကျွန်တော်တို့ပြန်လာတဲ့ထင်းချမှာထင်းအစိုးတွေခုတ်လာပြီးတော့ကျွန်တော်တို့ထင်းပုံပေါ်တင်ထားလိုက်တယ်။မောက်ဥစားကလည်းတိချာမရွေးပဲနဲ့အပေါ်ဆုံးကတင်ထားတဲ့ထင်းအစိုးရနဲ့ပဲမီးမွေးလို့မီးမတောက်တဲ့အတွက်အခုထိဆံပြုတ်မကျက်သေးပါဘူးဆရာကြီး။အဲ့ဒီလိုပြောတော့မှဆရာကြီးကအေးတဲ့ပြင်းတဲ့လူဖြင်းတဲ့လူကိုအကြောင်းပြုပြီးတော့ပြင်းတဲ့လူဖြင်းတဲ့လူကြောင့်ကြံတဲ့လူတွေလည်းဒုက္ခရရတယ်။အခုဆိုငါတို့အားလုံးဆံပြုတ်ငတ်ပြီတဲ့။နော်ဆံပြုတ်ငတ်တာဘာလို့လဲ။ပြင်းလို့ဖြင်းလို့ပြင်းလည်းပြင်းတယ်။ဟိုငပြင်းရတော့ပြင်းတယ်။မအိုစာကဖြင်းတယ်။တကယ်ဆိုအပေါ်မှာထင်းနေကြင်ကြီးစိုးနေတာ။အော်ဒီအစိုးကြီးမီးမွေးတော့မရတော့ဘူး။အစိုးရခဏဖယ်ပြီးတော့အောက်က600နဲ့မီးမွေးရင်မရဘူးလား။ရတယ်။ဒါကြောင့်ပြန်ဆိုလိုက်။အုံအုံပါးဆောင်နဲ့ဖားအထုပ်နီးတယ်။ပြင်းရင်ဖြင်းလိမ့်မယ်။ဆိုလိုက်အုံဟုတ်တယ်အဲ့ဒါတော်ပြီမအောင်နဲ့တော့အဲ့ဒါမြတ်စွာဘုရားလက်ထက်ကအနာတပိန်တထေးကြီးဆိုတာကြားဘူးတယ်မလားဘာလို့ခေါ်တာအနာတပိန်တထေးလို့အနာရီများလို့သွားပြီနော်အဲ့ဒါအနာရီများလို့မဟုတ်ဘူးအဲ့ဒါဒါတော့ကြီးလာတော့နားလဲလဲပါလိမ့်မယ်အနာထဆိုတာဆင်းရဲတဲ့သူတွေကိုယ်ပညာမရှိတဲ့သူတွေပိန်တိကဆိုတာထမင်းနေအဝတ်တွေပေးတာဆင်းရဲတဲ့သူတွေကိုထမင်းနေဟင်းနေအဝတ်အစားတွေလှူဒန်းလို့မလို့သူ့ကိုအနာတပိန်တထေးကြီးလို့ခေါ်တာသူ့အိမ်မှာမန်နီဆိုတဲ့ကောင်မလေးတယောက်ရှိတယ်ဘယ်သူတဲ့တုန်းမန်နီတဲ့မန်နီရဲ့အနာရဘိန်တရေအိမ်မှာဆန်နေဖို့ရတယ်ဆန်နေထောင်းရတာပေါ့တနေ့ရတဲ့သူကဆန်နေထောင်းနေတာပေါ့ဆန်ထောင်းတာမြင်ဘူးတယ်မလားသူကမောင်းကြီးနဲ့လေမောင်းကြီးနဲ့ထောင်းတာလည်းရှိတယ်ဆုံကြီးနဲ့ထောင်းတာတွေလည်းရှိတယ်အဲ့ဒါတနေ့ကျတော့သူ့နားမှာသူဆန်ထောင်းနေတဲ့အချိန်မှာသူ့အမေကလည်းအနာနာမှာဖျားလေးခင်းပြီးတော့လာအိတ်နေတယ်သူ့အမေကလည်းအသက်ကြီးပြီပေါ့လေအဲ့ဒါအဲ့ဒီတဲ့အချိန်မှာရင်ကောင်တွေကလာပြီးတော့အုံတယ်ရင်ကြီးတယ်လည်းအကြီးကြီးပေါ့ဆယ်ကောင်ဆန်ကောင်လာတော့အမေကလည်းအသက်ကြီးပြီးအားလည်းမရှိဘူးဆိုတော့ဒါကြီးမချောက်နိုင်ဘူးဒီတော့မန်နီကြီးငါ့ကိုရင်နေအများကြီးဝိုင်းကြိုက်နေကြတယ်ချောက်ပါအောင်ချောက်ပါအောင်ဆိုတော့မန်နီကငါ့အမေကိုကြိုက်တဲ့ရင်ကောင်တွေတေပေတော့ဆိုပြီးတော့အနီးနားမှာရှိတယ်ငရုတ်ကျွေးစမောင်းထောင်းတဲ့ငရုတ်ကျွေးကြီးနဲ့လက်နှစ်ဖက်နဲ့ကင်ပြီးလွှဲပြီးတော့ရိုက်ထည့်လိုက်တယ်ရိုက်ထည့်လိုက်တဲ့ခါကျတော့ဘာဖြစ်သွားတော့မန်နီအမေတေသွားတာပေါ့ရင်ကောင်ကိုဒီတိုင်းပဲမှုတ်ထုတ်လိုက်မှဆိုရင်မရဘူးလားရတာပဲအဝတ်လေးနဲ့လှမ်းချောင်းနေရတယ်ခုတော့မဟုတ်ဘူးမန်နီရဲ့ညံမရှိဘူးမောဟတွေအားကြီးတယ်မောဟကိုမနှုတ်ဖဲနဲ့မောဟနဲ့ဆက်ထားတာကိုဆက်ထားတော့ကြတော့အားတဲ့ခါကြတော့အဲ့ဒါငရုတ်ကျွေးကြီးနဲ့သူ့အမေရဲ့ခေါင်းမှာအုံနေတဲ့ရင်ကောင်ကိုအတင်းလွှဲပြီးတော့ရိုက်ထားလိုက်တာအမေခေါင်းကွဲပြီးတော့တေသွားတယ်ဒါကြောင့်မောဟဆိုတာပြင်းတာကိုလည်းမောဟလို့ခေါ်တယ်အားတာကိုလည်းမောဟလို့ခေါ်တယ်အဲ့တော့အမောဟနဲ့ကဘာလို့ရမှာလဲဆက်ရမှာအမောဟဆိုတာမပြင်းဘူးဆိုတော့ဝရိယရှိတာပေါ့ကြိုးစားတာပေါ့မအားဘူးဆိုတော့လဲတာပေါ့တိတာပေါ့ဘ ഹു တုဒ္ဒတွေပြည့်စုံတာပေါ့စာရီတော်တာပေါ့စာမတော်ဘူးဆိုတာမောဟလားအမောဟလားမောဟစာမတော်ရင်မောဟစာတော်ရင်အမောဟစာမကြိုးစားရင်မောဟစာကြိုးစားရင်အမောဟညံမကောင်းရင်မောဟညံကောင်းရင်အမောဟပညာမတက်ရင်မောဟပညာတက်ရင်အမောဟာမြတ်စွာဘုရားလက်ထက်တော့ကဘလူးမကြီးတကောင်ရှိတယ်တဲ့ဘယ်သူလဲတော့အဲ့ဒီဘလူးမကြီးကတနေ့ကျတော့တောထဲမှာမျက်စိလဲပြီးရောက်လာတဲ့ကောင်လေးချော်ချော်လေးတွေ့တော့ကြိုက်သွားတယ်တဲ့ကြိုက်သွားတော့အဲ့ဒီဘလူးကိုမအဲ့ဒီကောင်လေးကိုမစားဘူးတခြားလူတွေဆိုတော့သူကအကုန်လုံးစားပြစ်တာသူ့ပိုင်နဲ့ထဲရောက်လာတဲ့လူတွေအကုန်စားတယ်တကြွတ်ကြွတ်ဝါစားတယ်အဲ့ဒီကောင်လေးကျတော့လူပြိုလေးပေါ့လေအဲ့တွေ့တော့ကျတော့သူကချစ်သွားတဲ့ခါကျတော့မစားတော့ဘဲနဲ့ ိမ်အောင်ပြလိုက်တယ်တဲ့နော်အဲ့ဒီကောင်လေးနဲ့ပေါင်းနေလိုက်တာပေါ့ကူထဲမှာအတူတူနေကြတယ်ပေါင်းလိုက်တဲ့ခါကျတော့ကလေးလေးတယောက်မွေးလာတာပေါ့လူနဲ့ဘလူးနဲ့ပေါင်းတော့ဗာလေးမွေးလာတော့
လူလေး
လူဘလူးလေးလားဒါပေမဲ့လူဘလူးလေးမဟုတ်တော့လူပဲမွေးလာတယ်နော်မွေးလာတော့ဘလူးမကြီးကသိပ်ချစ်တာပေါ့လေသူ့ယောက်ျားကိုလည်းအရန်ချစ်တယ်သားလေးကိုလည်းအရန်ချစ်တယ်အစာရှာထွက်တော့မှဆိုရင်လှိုင်ကူထဲမှာပိတ်ထားလှိုင်ကူထဲမှာထိုက်ပြီးတော့ကြောက်ဖြာကြီးအကြီးနဲ့ပိတ်ထားခဲ့တယ်အဲ့လိုနဲ့တဖြည်းဖြည်းအသက်ကြီးလာတာပေါ့လေသူကပဲအစာရှာပြီးတော့ကြွေးတယ်တနေ့ကျတော့လှိုင်ကူရဲ့တကားဘက်ကိုကြောက်ဖြာကြီးနဲ့ပိတ်တာနည်းနည်းလေးဟသွားတယ်ဟသွားတဲ့ခါကျတော့အဲ့ဒီအဖေနဲ့သားကလည်းပဲအလစ်ချောင်းနေတာဘလူးမကြီးမရှိလို့ရှိရင်တော့ငါတို့ဒီလှိုင်ကူရဲ့ထွက်ပြေးကြမယ်လူပြည်ကိုပဲသွားကြမယ်အဲ့ဒါနဲ့တနေ့ကျတော့လှိုင်ကူဟနေတဲ့တွေ့ရနဲ့စူးစားပြီးတော့တွန်းဖွင့်ပြီးတော့ထွက်ပြေးကြတယ်တဲ့ထွက်ပြေးကြရင်လည်းတဖြည်းဖြည်းနဲ့မြစ်တစ်ခုကိုကျော်တော့ပြီးတော့မြစ်နားလေးရောက်တော့ဖောင်းနေဝါးတွေပါတွေနဲ့ဖောင်းဖွဲ့ပြီးတော့ကူးကြတယ်အဲ့ဒီအချိန်မှာဘလူးမရဲလည်းအစာရှာကြတော့ယောက်ျားလည်းမရှိသားလည်းမရှိဆိုတော့စိတ်ပူပြီးတော့တောထဲမှာလိုက်ရှာတာပေါ့ရှာရင်းရှာရင်းနဲ့မြစ်ကမ်းတစ်ပင်းသာရောက်လာတယ်ဘလူးမကြီးပိုင်တာလည်းမြစ်ကမ်းရဲ့ဒီဘက်အချမ်းပဲပိုင်တယ်မြစ်ထဲလည်းမပိုင်ဘူးမြစ်ရဲ့ဟိုဘက်ချမ်းလည်းမပိုင်တော့ဘူးအဲ့တော့စားလို့မရတော့ဖမ်းလို့လည်းမရတော့ဘူးအဲ့တော့သားနဲ့ယောက်ျားနဲ့ကမြစ်လေကောင်မှာဖောင်လေးပေါ်မှာရောက်နေပြီယောက်ျားကြီးမြ мян ပြန်လာပါသားလေးကြီးမြ мян ပြန်လာခဲ့ပါသားလေးတို့သာမရှိတော့မိမိဘလူးနေရမှလည်းသားရဲ့နဲ့ငုံငုံပြီးတော့လှမ်းခေါ်တာပေါ့ตาลีเยมิมิสีเปลี่ยนละบากั่วมิมิโอมะตะนาวุล่ะตาเยเอริโลออออပြီးတော့လှမ်းခေါ်ပြီးမယ်ตาကလည်းပြန်မလာတော့ယောက်ျားလည်းပြန်မလာတော့ဘာလို့လဲဆိုတော့အမေကဘလူးမကြီးဖြစ်နေတာပေါ့ဘလူးမကြီးဖြစ်နေတော့တနေ့စိတ်မထင်လို့ရှိရင်သူတို့ကိုက်စားခြင်းလဲစားမှာဆိုတော့ကြောက်တယ်လीနောက်ကို့မှာပေါင်းဖော်เสียလူကလည်းမရှိတော့ပြင်းတာပေါ့အဲ့ဒါနဲ့မิมิကြီးตาတော့ပြန်မလာတော့လူပြည်ပဲသွားတော့မယ်ဘလူးပဲခေါ်မရဘူးအဲ့ဒါနဲ့အမေရသားကြီးသူပြည်သွားမယ်ဆိုရင်တော့ပညာမတက်လို့ရှိရင်သူများအနှိမ်ခံရလိမ့်မယ်ဒုက္ခရောက်လိမ့်မယ်ဒီတော့သားလေးကိုမိမိပညာတစ်ခုသင်ပေးလိုက်မယ်ဆိုပြီးတော့ဂါထာလေးတစ်ပုဒ်သင်ပေးတယ်တဲ့အဲ့ဒီဂါထာကတခိုးဖန်းတဲ့ဂါထာတဲ့ဘာဂါထာလဲတော့တခိုးဖန်းတဲ့ဂါထာအဲ့ဒီဂါထာလေးရွတ်လို့ရှိရင်တခိုးခိုးရတဲ့ပစ္စည်းဘယ်နေရာမှာဖွဲ့ထားတယ်ဆိုတာလိုက်သိနိုင်တယ်တခိုးဘာလို့လဲဆိုတာလည်းသိနိုင်တယ်လွန်ခဲ့တဲ့12နှစ်ကခိုးခဲ့တဲ့ပစ္စည်းကိုတော့မှရှာပေးနိုင်တယ်တဲ့နော်အဲ့ဒီပညာလေးကိုသားလေးကအမေကိုရှစ်ခိုးပြီးတော့ဖောင်ပေါ်ကနေတင်နေအမေကဟိုဘက်မြေကမ်းထဲကနေမျက်ရည်တွေကြားပြီးတော့တင်ပေးတယ်သားလေးလိုက်ဆိုပြီးတော့အုံဆိုပြီးတော့တင်ပေးလိုက်တာပေါ့နော်အဲ့ဒါအုံနဲ့ဆိုပြီးစတဲ့ဂါထာလေးတင်ပေးလိုက်တော့သားလေးကလည်းအမေကိုရှစ်ခိုးပြီးတော့လူပြီးပြန်သွားတယ်သားလေးနဲ့ယောက်ျားလေးလည်းမျက်စိအောက်ကပျောက်သွားရောဘလူးမကြီးလည်းယင်ကွဲနာကြပြီးတော့ပေသွားတယ်တဲ့အဲ့ဒါနဲ့သားလေးကနန်းတော်လည်းရောက်ရောရှင်မင်းကြီးဖြီးသွားပြီးတော့ကျွန်တော်ဒီခါတာတက်ပါတယ်တခိုးတွေဖမ်းပေးနိုင်ပါတယ်ဆိုပြီးတော့ရှောက်ထားပြီးတော့တခိုးတွေဖမ်းပေးတယ်တဲ့တခိုးရဲ့ခြေရာကိုသိနိုင်တယ်တခိုးကဘယ်တခိုးရဲ့ခြေရာကိုဒီခါတာရုပ်ပြီးတော့လိုက်ရှာနိုင်တာပေါ့ဘယ်ကိုသွားတယ်ဘယ်မှာပစ္စည်းဖွက်ထားတယ်အကုန်သိတယ်ဒါကြောင့်မို့သူ့ကိုဖိုးခြေရာလို့ခေါ်တယ်နာမည်ဘယ်သူလဲတော့ဖိုးခြေရာလေးကတခိုးဖမ်းနိုင်တော့ပတ်စံနေအများကြီးရတာပေါ့အဲ့ဒါနဲ့တနေ့ကျတော့ရှင်မင်းကဒီကောင်တမန်ခိုးရလောက်ပဲရှာနေတယ်ထင်ပါတယ်သူတို့ဆန်းဆန်းခိုးရင်တော့ရှာနိုင်မှာမဟုတ်ပါဘူးစမ်းသက်ကြည့်အောင်ဆိုပြီးတော့ပုံတိုင်းအရှင်မင်းကြီးကပရောဟိတ်ပုံတိုင်းနဲ့တိုင်ပင်ပြီးတော့နန်းတွင်ဗရမရားတွေယရနာတွေကိုနန်းတော်ကနေယူလာပြီးတော့နန်းတော်ကိုလက်ရည်သုံးပတ်ပြီးတော့မှရေကန်နဲ့ဆင်းသွားပြီးတော့ရွှွင့်နေကြတယ်မှာအဲ့ဒီဗရမရားကြီးကိုဖွက်ထားလိုက်တယ်ဖွက်ထားလိုက်ပြီးတော့မှတိုင်းပြီးလှည့်ကျင်ကြတယ်ပေါ့နန်းတော်ကဗရမရားကြီးပျောက်တယ်နန်းတော်ကဗရမရားကြီးပျောက်တယ်ဆိုတော့ဘသူခိုးရလဲလိုက်ရှာနောက်ဆုံးတော့ဒီဖိုးချေရလေးကိုကဲမင်းဒီတကုတ်ကိုဖမ်းနိုင်ရင်ဖမ်းပြီးဖမ်းမပေးနိုင်တော့မင်းကိုတတ်မယ်ဆိုတော့ဖူးချေရကဖန်ရှာရတော့တာပေါ့တိုင်းလူပြည်သားတွေကလည်းတနာသွားတယ်ဖူးချေရလေးမြဒီဗရမများမတွေ့ရင်တော့အသက်ခံရတော့မှာပဲတိုင်းလူပြည်သားတွေကသူတို့မှမခိုးတာဖူးချေရများခိုးထားသလားမသိဘူးပေါ့အဲ့ဒါနဲ့တိုင်းလူပြည်သားတွေလည်းနန်းတော်မှာစုအောင်လာကြတယ်ဖူးချေရလေးလည်းအမေဘလူးမယိုအာယုံပြုပြီးတော့ရှစ်ခိုးလိုက်တယ်အမေကိုသာရှစ်ခိုးပါတယ်မိမိရောက်လျာဘွားမှာအဆက်ဆက်ရရအဆင်ပြေပါစီကျမ်းမချမ်းသာပါစီမိမိဘလူးမယိုလှမ်းရှစ်ခိုးပြီးတော့သူကဂါထာလေးယူလိုက်တယ်အုံဆိုပြီးတော့စယူလိုက်တယ်ကျွလဲရုပ်ပြီးတော့တခိုးကိုမျက်စိလေးမှိတ်ပြီးတော့စိတ်ကူးလေးနဲ့လိုက်ရှာတာပေါ့မျက်စိလေးမှိတ်ထားလိုက်ဂါရလေးရုပ်ပြီးတော့လိုက်ရှာတယ်တခိုးသွားတဲ့ခြေရာတိုင်းသူကလည်းလိုက်သွားလိုက်တာသွားရင်သွားရင်လည်းဘယ်ရောက်သွားလဲဆိုနန်းတော်ကသူကသုံးမှတ်ပတ်လိုက်သေးတယ်တခိုးပတ်တဲ့တိုင်းလိုက်ပတ်ရတာဦးအဲ့တော့ရှင်မြင်းကြီးနဲ့ဘရဟိတ်ကနန်းတော်သုံးမှတ်ပတ်ထားသူကလည်းသုံးမှတ်လိုက်ပတ်ပတ်ရင်လည်းပါးစပ်ကလည်းအုံပြင်းရင်ဖြင်းလိုက်မယ်အုံပါဆောင်နဲ့ဖောက်ထုတ်နီးတယ်အဲ့ဂါရတော့ဟုတ်ချင်မှဟုတ်မှာပါနော်အဲ့လိုရွတ်ရွတ်ရွတ်ရွတ်သွားလိုက်တဲ့ခါကျနောက်ဆုံးရေကန်နဲ့ဆင်းသွားရှင်နေမှရှာတော့ဗရမကြီးတွေ့သွားတယ်ရှင်မင်းကြီးဒီမှာဗရမများပါပြီးတော့ရှင်မင်းကြီးလည်းသဘောကျသွားတာပေါ့အဲ့ဒါဆိုပြီးနေပြီပဲဟာမင်းဖိုးချေရမင်းတိတ်တော်တာပဲဆိုစူးတွေချလိုက်ပြီးရောရှင်မင်းကြီးကလည်းအဲ့လိုမဟုတ်ဘူးဂျပန်မူလီတဲ့ဂျပန်မူလီစာသိတယ်မလားဟုတ်ပါဘူးဟုတ်ပါဘူးဂျပန်မူလီကျတော့အရေးရှိတာပေါ့ဒီရှင်မင်းကြီးလည်းသူ့ဗရမများရတော်ပြီပေါ့မဟုတ်ဘူးအရေးရှိတယ်အဲ့ဒါဗရမများရတော့ဟုတ်ပြီကွာတဲ့ငါမကျေနပ်သေးဘူးတဲ့ဒီဗရမများခိုးတဲ့လူဘာလို့လဲဆိုတာ တိကျပြောတဲ့နာမည်နဲ့တကွာမောင်မသူမမသူဆိုတာတေချာပြောမပြောနိုင်မင်းတတ်မယ်တဲ့အတင်းနှိမ့်ဆက်ပြန်တိုင်းသူပြီးတဲ့မျိုးလုံးလေးပြုပြီးတော့စိတ်တို့တာပေါ်ရှင်မြင်းကြီးကတော့လှုပ်ချလိုက်ပြန်ပြီကောက်ကကိုလိုချင်တဲ့ဗရမရတော်ရောပေါ်ဘာဖြစ်လို့တရတော်နှိမ့်ဆက်ရတာလဲနဲ့ဒေါသကြီးဖြစ်နေကြတာပေါ့ဒါပေမဲ့ဖူးချေရလေးကကျွန်တော်ဘသူခိုးတယ်ဆိုတာသိပါတယ်ပြောပြနိုင်ပါတယ်ဒါပေမဲ့မပြောသင့်လို့မပြောပြရစေနဲ့ခိုးတာလားဆိုတော့ရှင်မြင်းခိုးတာသွားပြီးတော့ရှင်မြင်းကြီးခိုးတာပါလို့ပြောလိုက်တော့သူ့အသက်ခံမှာမဟုတ်လားအတက်ခံရမှာဆိုတော့ကြောက်တယ်ဒါကြောင့်မပြောပြစေနဲ့လို့ဘလောက်ပဲတောင်းမှတောင်းမှမရဘူးရှင်မင်းကြီးကရိပ်ရှိပြီးတော့ဒီဗရမယဘသူခိုးရလဲအတိအကျပြောမပြောနိုင်ရင်တတ်မယ်ဆိုပြီးတော့ပြောတော့နောက်ဆုံးတော့အရှင်မင်းကြီးနဲ့ပရောဟိတ်ပုံနာကြီးတို့ပဲခိုးတာပါတဲ့နောက်ဆုံးတော့တခိုးကဘသူဖြစ်နေတော့ရှင်မင်းကြီးပဲဖြစ်နေတာအဲ့ဒါနဲ့တိုင်းပြည်ပြည်သားတွေကတက်တက်ဒါကလေးစီညှင်းဆင်ပြီးတော့သူများကိုဒုက္ခပေးရပြီးဆိုရှင်မင်းကြီးနဲ့ပရောဟိတ်ကိုဝိုင်းရိုက်လိုက်ကြတော့သေရောတဲ့အဲ့ဒါရှင်မင်းကြီးနဲ့ပုံနာကြီးတွေလည်းသေသွားရောခုနဖိုးချီရလေးကိုပဲမင်းမြောင်လိုက်ကြတော့ဖိုးချီရလေးဘာဖြစ်သွားလဲရှင်ဘရင်ဖြစ်သွားတယ်ဘာဖြစ်လို့ရှင်မင်းဖြစ်လဲဆိုရင်ပညာတက်လို့ဘာဖြစ်လို့လဲပညာတက်လို့ဂါထာလေးတစ်ပုဒ်တက်ထားတာတောင်မှဒီလောက်ရှင်မင်းဖြစ်တယ်ဆိုရင်သားတို့သမီးတို့ကစာရီအများကြီးသင်ကြနေတယ်ဆိုတော့စာရီမတက်ဘူးလား